to the Voice of America in Burmese.
Mingla bakmya. VOA American tan ye 2020 pye ne January 25 ye snei ne mnat khe season lwe go American Pitan Su Washington DC myo ro ga ni line to meter 3240 48 tu ga ni dai yai phan yu na tin nai da lo VOA website burmese.voanews.com ne Facebook sa myan na VOA Burmese news ga ba dai yai thauk lwen pye ni ba bi khmya. ဒီနေ့မနက်ခင်းအစီအစဉ်မူအဖြစ်ကျွန်တော်ရမထွန်းကတာဝန်ယူတင်ဆက်ပေးသွားပါမယ်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝလိုက်ပါဒီနေ့မှထူးခြားတဲ့သတင်းတွေကတော့ပြည်နယ်ကမှဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးသစ်စတင်တွေ့ရှိရာဝူဟန်မြို့နယ်မြန်မာနိုင်ငံမန္တလေးမြို့အကြားလေးရင်ပြန်တမ်းမှုတွေကိုရပ်ဆိုင်းထားလိုက်ပါတယ်။ဒီရောဂါဟာအိန္ဒိယနိုင်ငံတချို့အပြင်အမေရိကန်နဲ့ဥရောပတိုက်တို့အထိပါကူးစက်ပြန့်နှံ့လာနေပါပြီ။အိန္ဒိယမြန်မာနယ်စပ်မဏိပူရာပြည်နယ်အတွင်းမှာလည်းအမည်မသိထူးဆန်းတဲ့ရောဂါတစ်ခုကြောင့်လူနည်းဦးသေဆုံးခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုကျော်ကျော်သိနေတဲ့သူတင်ပြပေးသွားပါမယ်ခင်ဗျာ။
ဒီလိုထိတန်းရောက်နိုင်ငံတကာသတင်းတွေအပြီးမှာ ICJ နိုင်ငံတကာတရားရုံးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့တိုက်တွန်းပြောကြားချက်ကိုလည်းအခုလိုကြားကြရပါမယ်
။ The UN Human Rights Office calls on Myanmar to immediately and unconditionally implement them in full consistent with its obligations.
ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးပြောခွင့်ရLiz Trostels ပြောသွားတာပါအပြည့်အစုံကိုသတင်းတွေအပြည့်နားဆင်ရပါမယ်ဒီသတင်းနဲ့အတူအိန္ဒိယအစိုးရနဲ့မြန်မာအစိုးရတို့ကြားပူးပေါင်းအကောင့်တွေပေါ်နေတဲ့ကလတန်မြစ်ကြောင်းစီမံကိန်းပေါ်ရခိုင်ပြည်နယ်အတွင်းကဒေသခံတွေရဲ့သဘောထားတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးရောကူးစက်ရောဂါဖြစ်ပွားနေမှုအပေါ် WHO ရဲ့သုံးသပ်ချက်သတင်းလွှာတွေအပြင်ကမ္ဘာမီဒီယာတွေကမြန်မာပြည်ကိုလည်းနားဆင်ရပါမယ်ဒီသတင်းတွေမတိုင်ခင်တော့စနေနေ့မနေ့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးပါမယ်ခင်ဗျာ
တရုတ်နိုင်ငံမှာအသက်ရှူလမ်းကြောင်းဆိုင်ရာကိုရိုနာရောဂါပိုးကူးစက်ပြန့်ပွားနေတာကြောင့်ရောဂါပိုးစတင်တွေ့ရှိရာဝူဟန်မြို့နယ်မြန်မာနိုင်ငံမန္တလေးမြို့အကြားပြေးဆွတ်နေတဲ့ China Eastern Airlines တရုတ်အစီပိုင်းလေကြောင်းလိုင်းရဲ့လေယာဉ်ပြန်တမ်းမှုတွေကိုရပ်ဆိုင်းထားလိုက်ကြောင်းလေကြောင်းလိုင်းကဇန်နဝါရီလ24ရက်နေ့ရက်စွဲနဲ့တရားဝင်ကြေညာလိုက်ပါတယ်ဝူဟန်မြို့ကိုဝင်ထွက်ပြန်တမ်းနေတဲ့လေကြောင်းလိုင်းအလုံးကိုရပ်ဆိုင်းထားလိုက်တာဖြစ်ပါတယ်လက်ရှိဖြစ်ပေါ်နေတဲ့ virus ရောဂါပိုးကိုထိန်းချုပ်နိုင်တယ်လို့ယူဆရတဲ့အချိန်တိလေယာဉ်ပြန်တမ်းမှုတွေကိုအကန့်အသတ်မရှိဆိုင်းငံ့ထားမယ်လို့လည်းလေကြောင်းလိုင်းရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီကူးစက်ရောဂါကြောင့်အခုချိန်ထိသေဆုံးသူအနည်းဆုံးလူ26ဦးရှိသွားပြီဖြစ်ပါတယ်။အခုချိန်ထိတော့ဝူဟန်မြို့မှာမြန်မာနိုင်ငံသားခရီးသွားတွေပြင့်မိနေတယ်ဆိုတာနဲ့တရုတ်နိုင်ငံအတွင်းဒီဗိုင်းရပ်စ်ပိုးကူးစက်နေတဲ့မြန်မာနိုင်ငံသားရှိတယ်မရှိဘူးဆိုတာတော့အတိအကျမသိရသေးပါဘူး။အခုလိုသေဆုံးတဲ့အထိပြင်းထန်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့လာကြောင့်တရုတ်နိုင်ငံအတွင်းမှာရှိနေတဲ့မြန်မာနိုင်ငံသားတွေအနေနဲ့တရုတ်အစိုးရနဲ့ဒေသခံအာဏာပိုင်တွေကျန်းမာရေးဌာနတာဝန်ရှိသူတွေနဲ့လမ်းညွှန်ချက်တွေကိုလိုက်နာကြဖို့ဗီဂျင်းမြို့မှာရှိတဲ့မြန်မာတန်ယုံကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ဒါအပြင်မြန်မာနိုင်ငံသားတွေကအခက်အခဲရှိသူတွေဗီဂျင်းမြို့မှာရှိတဲ့မြန်မာတန်ယုံထံအကူအညီတောင်းခံနိုင်ကြောင်းလည်းဆက်သွယ်ရမယ့်ဖုန်းနံပါတ်နဲ့တကွထုတ်ပြန်ထားပါတယ်။ဝူဟန်မြို့လီနဲ့မြေထားပြည့်စွတ်မှုတွေအားလုံးကိုရပ်ဆိုင်းထားတဲ့အပြင်အများပြည်သူသုံးဘတ်စကားဖယ်ရီနဲ့အဝေးပြေးဘတ်စကားလိုင်းတွေကိုပါအနာဘိုင်းကပြည်ပင်ထားလိုက်ပြီးမြို့ကနေကိုလည်းခီးသွလာခွင့်ပြည်ပင်ထားပါတယ်။တခြားမြို့နှမြို့ကဒေသခံတွေရဲ့ခီးသွလာခွင့်ကိုလည်းတရုတ်အနာဘိုင်းကပြည်ပင်ထားလိုက်ပါတယ်။လက်ရှိအချိန်ထိတရုတ်တနင်္ဂနွေလုံးဝရုပ်ရှင်ရုံတွေကိုပြည်ပင်ထားပြီးမြို့တော်ဘေကျင်းကကမ္ဘာလည်းခီးသွတွေအလားများတဲ့နာမည်ကြီးနေရာတချို့နဲ့တရုတ်မဟာဒဏ္ဍာရီတို့ကိုလည်းယာယီပြည်ပင်ထားလိုက်ပါတယ်။ဒီတော့တွင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေကိုတီးကြားခွဲပြေးကူးတနိုင်မှုကရင်တထောင်ဆက်တဲ့ဆေးရုံတစ်ခုကိုဝူဟန်မြို့အနာဘိုင်းတွေကဆယ်ရက်အတွင်းအပြည့်အစုံတည်ဆောက်နေတယ်လို့ဆိုပါတယ်
။ပြင်းထန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ2ဦးပထမဆုံးပေါ်လာတာကြောင့်ဒါဟာဥရောပတိုက်မှာပါဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့သွားပြီဆိုတဲ့သဘောပါပဲ။ဗိုင်းရပ်စ်ပိုးကူးစက်ခံရသူ2ဦးသလုံးဟာမကြာသေးခင်ကတရုတ်နိုင်ငံကိုခီးသွားခဲ့သူတွေဖြစ်တယ်လို့ပြည်သိကျန်းမာရေးတာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းဒုတိယမြောက်လူတူကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်ဆိုတာစမ်းသပ်တွေ့ရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်။ဝူဟန်မြို့ကနေဇန်နဝါရီလ13ရက်နေ့ကပြန်လာတဲ့အီလီနိုင်းပြည်နယ်ရှီကာဂိုမြို့ကအမျိုးသမီးမှာအသက်ရှူလမ်းကြောင်းဆိုင်ရာရောဂါခံစားနေရတဲ့အရေးလက္ခဏာတွေမတွေ့ခဲ့ရပါဘူး။ဒါပေမဲ့ရဲအတော်ကြာပြီးတဲ့နောက်သူပြနေကြဆရာဝန်ကိုဖုန်းဆက်ပြီးသူနေမကောင်းဘူးလို့ပြောခဲ့တာပါ။ရိုးနိုင်ငံလေပိုင်းဟူပေပြည်နယ်ရဲ့မြို့တော်ဝူဟန်မြို့ဟာအသက်အန္တရာယ်ရှိတဲ့ဗိုင်းရပ်စ်ပိုးစပြီးပြန့်နှံ့ဖြစ်ပွားတဲ့နေရာလို့ယူဆထားကြတာပါ။အသက်60ပတ်ဝန်းကျင်အရွယ်မျိုးသမီးရဲ့အခြေအနေကောင်းမွန်နေပြီးရောဂါပြန့်ပွားမှုထိန်းချုပ်ဖို့ရည်ရွယ်ချက်နဲ့စိတ်ယုံတင်ထားတယ်လို့ရှီကာဂိုလူမှုကျန်းမာရေးကော်မရှင်နာမြင့်ကြီးဒေါက်တာအဲလီဆန်အာဝါဒီကပြောပါတယ်ဒီမျိုးသမီးနဲ့အနီးကပ်တွေ့ဆုံခဲ့သူတွေကိုလည်းစောင့်ကြည့်နေပါတယ်
အိန္ဒိယမြန်မာနယ်စပ်မဏိပူရပြည်နယ်အတွင်းဥခရူးခရိုင်ထဲမှာအမည်မသိထူးဆန်းတဲ့ရောဂါတစ်ခုကြောင့်လူနှစ်ဦးသေဆုံးသွားတဲ့အတွက်ပြည်နယ်ကျန်းမာရေးအရာရှိတွေကအဲ့ဒီနေရာတွေကိုအရေးပေါ်တွားရောက်စစ်ဆင်းနေကြောင်းအိန္ဒိယခြေဆိုင် Express သတင်းဌာနမှဖော်ပြထားပါတယ်။အသေးစိတ်ဓာတ်ခွဲစမ်းသပ်မှုတွေပြုလုပ်ဖို့အဲ့ဒီကျန်းမာရေးအရာရှိတွေကဒေသခံရွာသားတွေရဲ့သွေးနမူနာတွေကိုယူခဲ့တယ်လို့ဆိုပါတယ်။ဥခရူးခရိုင်ထဲကခမဆွန်ဖူသားဆိုတဲ့ခြေရွာမှာအဲ့ဒီထူးဆန်းတဲ့ရောဂါတစ်ခုနဲ့နေ့ရက်အတွင်းလူနှစ်ယောက်သေဆုံးခဲ့ပြီးနောက်ထပ်နှစ်ယောက်လည်းစင်တူယောမလက္ခဏာတွေကိုခံစားနေရတာကိုတွေ့ရတယ်လို့ဆိုပါတယ်။ဇန်နဝါရီလ18ရက်နေ့ကအသက်၄နှစ်အရွယ်မင်းကလေးငယ်ကဝမ်ပိုင်မအီမသာဖြစ်ပြီးနိုင်ပိုင်းအတွင်းသေဆုံးသွားခဲ့တယ်လို့အသက်38နှစ်အရွယ်မျိုးသမီးတူဟာလည်းဝမ်ပိုင်မအီမသာဖြစ်တဲ့အပြင်ပြုတ်အံပြီးဇန်နဝါရီလ19ရက်နေ့မှာသေဆုံးသွားတယ်လို့ဆိုပါတယ်။သူတို့နှစ်ယောက်စလုံးဟာအဲ့ဒီထူးဆန်းတဲ့ရောဂါကိုခံစားရပြီးနိုင်ပိုင်းအတွင်းမှာကွယ်လွန်သွားခဲ့ကြတာလို့ဆိုပါတယ်။သူတို့မသေဆုံးခင်ဝမ်ပိုင်နဲ့ခြေထောက်တွေမှာအမဲရအောင်အခြေရာတွေတွေ့ခဲ့ရကြောင်းရွာသူကြီးကပြောပါတယ်ခင်ဗျာ
။တမရဒေါ်နယ်ထရပ်ဘော်တရားဆွဆူထားတာကိုအထက်လူတော်မှကြားနာပွဲတောင်းကြလေးကဆက်လုပ်တာမှာတမရထရမ်ဘော်ဆွဲချက်တစ်ခုဖြစ်တဲ့လွတ်တော်လုပ်ငန်းများကိုဟန်တာနှောက်ယှက်ခြင်းဆိုတဲ့ဆွဲချက်နဲ့ပတ်သက်လို့ဒီမိုကရက်အောက်လူတော်အမတ်တွေကတင်ပြပြောဆိုကြပါတယ်။တောက်ကြနေဟာအောက်လူတော်ဒီမိုကရက်အမတ်တွေတင်ပြခွင့်ရတဲ့နောက်ဆုံးနေ့ပါ။ဒီကနေ့စနေနေ့ကစပြီးတမရရဲ့ဥပဒေကျူးဆောင်အဖွဲ့ကတမရဘော်ဆွဲချက်တွေကို၃ရက်ကြာထုချေတင်ပြကြရတော့မှာပါ။တမရထရမ်ဘော်သူ့ရဲ့နိုင်ငံရေးပြိုင်ဘက်အထူးတမရဟောင်းဂျိုးဘိုင်ဒန်ကိုစွန့်စစ်ဆေးပေးဖို့ယူကရိန်းကိုဖိအားပေးတဲ့အနေနဲ့အမေရိကန်ကပေးရမယ့်စီးရေးကူညီကိုစိုင်းထားခဲ့ပြီးတမရအာနာကိုအလွယ်ဆုံးစားလုပ်ခဲ့တယ်ဒီပြည့်ရပေါ်အောက်လူတော်ကစုံစမ်းစစ်ဆေးတဲ့အခါမှာလဲတောင်းခံတဲ့အထောက်အထားတွေကိုမပို့ခဲ့တော့အင်ဂျီရောတာဝန်ရှိသူတွေတွားရောက်ထွက်ဆိုဖို့ပိတ်ပင်တာတွေလုပ်ခဲ့ပြီးလွှတ်တော်လုပ်ငန်းတွေကိုဟန်တာနှောက်ယှက်ခဲ့တယ်လို့ဆွဆွဲခံထားရတာပါသမရကိုယ်တိုင်ကတော့ယူကရိန်းသမရနဲ့သူပြောဆိုတာမှာဘာမှအမှားယွင်းလုပ်ခဲ့တာမရှိဘူးလို့တောက်လျှောက်ပြောလာတာပါအထက်လူတော်ကနေသမရမှာအပြစ်ရှိကြောင်းဆုံးဖြတ်ပြီးယာရုကဖယ်ရှားဖို့ကတော့ Republican အမတ်အများစုကြီးစိုးထားတာဖြစ်တဲ့အတွက်မဖြစ်နိုင်သလောက်ပါပဲ
VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ဒိုမီတာ32 kHz 9335လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအီရန်နိုင်ငံကအခုလအစောပိုင်းမှာဒုံးကျင်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့တံကြောင်အမေရိကန်စစ်သား34ဦးမှာအုံနောက်ထိခိုက်တဲ့ဝေဒနာခေါင်းကိုထိခိုက်ပြီးသတိမရတဲ့ဝေဒနာနဲ့စိတ်ကူတမှုခံနေရတယ်လို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကတောက်ချနေမှာပြောပါတယ်။အဲ့ထက်ကထက်ဝက်နိဘာဟာပြန်လည်ကျမလာပြီးအီရတ်ကမိခင်တိုင်းရင်းမှာပြန်လည်တာဝန်ထမ်းဆောင်နေကြပြီဖြစ်ပေမဲ့ကျန်တဲ့သူတွေကတော့ဂျာမနီဒါမှမဟုတ်အမေရိကန်ပြည်ထောင်စုမှာစိတ်ကူတမှုဆက်လက်ခံယူနေရတယ်လို့ပြောပါတယ်။သူတို့ကိုအပြင်လူနာအဖြစ်ကုသပေးနေကြောင်းပင်တဂွန်ပြောခွင့်ရဂျိုနသန်ဟော့ဖ်မန်ကပြောကြားလိုက်ပြီးဒုံးကျည်တန်းကြောင့်ထိခိုက်ဒဏ်ရာသူအရေးအတွက်ဟာပြောင်းကောင်းပြောင်းသွားနိုင်တယ်လို့ဆိုပါတယ်။ဒါဟာအပေါ်ယံကျော်သိရှိထားတဲ့အခြေအနေသာဖြစ်ပြီးအုံနောက်ထိခိုက်တဲ့ဝေဒနာလက္ခဏာတွေဟာချက်ချင်းပေါ်မလာတဲ့ကြောင်းလည်းသူကပြောပါတယ်။အီရန်နိုင်ငံမှာရှိတဲ့အာဆတ်လေတာအခြေစက်စခန်းကိုဇန်နဝါရီလ10ရက်နေ့မှာအီရန်ရဲ့ဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်ခံရခြင်းကြောင့်ထိခိုက်ဒဏ်ရာသူမရှိဘူးလို့အမေရိကန်အရာရှိတွေကအစောပိုင်းမှာပြောကြားထားကြတာပါ။ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်တွင်းမှာတော့ဥကောင်းထိခိုက်ပြီးသတိမရတဲ့ရောဂါလက္ခဏာခံစားရသူ11ဦးရှိခဲ့ကြောင်းအမေရိကန်ကာကွယ်ရေးဌာနအရာရှိတွေကပြောကြားခဲ့ပါတယ
်။အီရန်နိုင်ငံဘက်ဂရက်မြို့လယ်ကောင်ကရင်းမြစ်တစ်ခုမှာတောက်ကြနေကလူထောင်ပေါင်းများစွာစုဝေးပြီးအမေရိကန်စန့်ကျင်ရေးဆန္ဒပြချီတက်ကြပါတယ်။မီလီယံမန်းချီတက်ပွဲလို့အမည်ပေးထားတဲ့ဆန္ဒပြပွဲမှာပါဝင်သူတွေဟာအီရန်အလံတွေကိုဂိုင်ဆောင်ပြီးအမေရိကန်အလိုမရှိဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ကြပါတယ်။ယူရမတ်ရှိတဲ့အမေရိကန်တပ်ဖွဲ့တွေထွက်ခွာတာဒါမှမဟုတ်မောင်းထိုးပြစ်တာကိုမြင်တွေ့ကျင်ကြတဲ့သူတို့ရဲ့စံတော်ကိုအထိမ်းအမှန်ပြုတဲ့အဖြူရောင်အဝတ်အစားကိုလူအတော်များများကဝတ်ထားပါတယ်ကျူးကျော်သူတွေထွက်သွားတာကျွန်တော်တို့မြင်နေပါတယ်သူတို့ထွက်သွားအောင်နိုင်ငံရေးသမားတွေကမလုပ်ဘူးဆိုရင်စစ်တပ်ကလုပ်ပါလိမ့်မယ်လို့ဆန္ဒပြပွဲမှာပါဝင်သူတူဖြစ်တဲ့ Riot ကပြောပါတယ်ယူရနိုင်ငံကအချိန်ဝါအကြီးမားဆုံးတာမှုဖြစ်သူ Qassem Soleimani ကိုအမေရိကန်တပ်ဖွဲ့တွေကလုံခြံတပ်ဖြတ်လိုက်ပြီးတဲ့နောက်အမေရိကန်တပ်ဖွဲ့တွေကိုမောင်းထိုးပြစ်တောင်းဆိုဖို့ထင်ရှားတဲ့ရှီးယားဘာသာရေးကောင်းဆောင်မုတ်တာဒါအယ်ဆာရာကမီလီယံမန်းချီတပွဲလို့ဖို့နှိုးဆော်ထားတာဖြစ်ပါတယ်။ဆိုလီမနီတည်ဆုံသွားပြီးတဲ့နောက်အမေရိကန်တပ်ဖွဲ့တွေအီရတ်ကနေထွက်သွားဖို့တောင်းဆိုတဲ့စွန့်ဘက်ချက်တရားကိုအီရတ်လွတ်တော်မှာလူများစုဖြစ်တဲ့ရှီးယားနိုင်ငံရေးသမားတွေကချမှတ်ခဲ့ပေမဲ့စွန်နီနဲ့ကတ်နိုင်ငံရေးသမားတွေကတော့ထောက်ခံလည်းမပေးခဲ့ကြပါဘူး
။တရေသားဖျက်ချမှုကိုစန့်ကျင်သူထောင်ပေါင်းများစွာဟာတောက်ကြနေကဝါရှင်တန်ဒီစီမြို့မှာစုဝေးချီတက်ခဲ့ကြတာမှာ သမ္မတဒေါ်နယ်ထရမ့်လည်းတက်ရောက်မင်းကွန်းပြောကြားခဲ့ပါတယ်။ဒါဟာလက်ရှိတာဝန်ထမ်းဆောင်နေတဲ့သမ္မတအုပ်အနေနဲ့ဒီသတင်းထားဖျက်ချရေးဆိုင်ရာလှုပ်ရှားမှု March for Life ဆိုတဲ့ခြေတက်ဆန္ဒပြပွဲမှာပထမဆုံးအကြိမ်တက်ရောက်စကားပြောကြားခြင်းလည်းဖြစ်ပါတယ်။သူ့အနေနဲ့ဒီခြေတက်ဆန္ဒပြပွဲမှာတက်ရောက်စကားပြောကြားမယ်အကြောင်းသမ္မတထွန်းကဗုဒ္ဓဦးနေမှာကလေးက Twitter ကနေပြောကြားထားခဲ့တာပါ။ကိုဝန်ဆောင်မိခင်နေအနေနဲ့လွတ်လပ်စွာဆုံးဖြတ်ပိုင်ခွင့်ရှိတယ်ဆိုတဲ့အယူအဆကိုထောက်ခံတဲ့ Pro Choice ကိုထောက်ခံသူဖြစ်ကြောင်းအစောပိုင်းကပြောထားခဲ့ပြီးတဲ့သမ္မတထရမ့်ဟာအခုအချိန်မှာဘလူနီးနဲ့ဖြစ်ဖြစ်ကိုဝန်ဖျက်ချမှာကိုကန့်ကွက်တဲ့သူတွေနဲ့အတူပူပေါင်းရပ်တည်လိုက်ကြောင်းပြသလိုက်တာဖြစ်ပါတယ်။ဒါဟာသူ့ကိုရာထူးကဖျောက်ချရေးအောက်လွတ်တော်ကတရားဆွဲဆိုထားတဲ့အမှုနှစ်ခုကိုအထက်လွတ်တော်မှာကြားနာဆစ်ဆင်းနေတဲ့အချိန်သမ္မတထရမ့်ကဒီချီတက်ဆန္ဒပြပွဲမှာတက်ရောက်စကားပြောကြားခဲ့တာလည်းဖြစ်ပါတယ်။သတင်းသားဖျက်ချမှုကိုစန့်ချင်တဲ့နိုင်ငံရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Susan B. Anthony List ကလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာသမ္မတနဲ့ Republican Party ဝင်တွေကိုအမေရိကန်ဒေါ်လာ52တန်းလှူမယ်လို့ပြောကြားပြီးနောက်တနေ့မှာသူဒီချီတက်ပွဲမှာစကားပြောမယ်လို့သမ္မတထရမ့်ကကြေညာခဲ့တာပါ။တည်ဒေသဖျက်ချမှုကိုစန့်ကျင်သူအများစုဟာခရီးယံဘာသာဝင်ဘာသာရေးကန့်ရှိုင်းသူတွေဖြစ်ပြီး Republican Party ကိုထောက်ခံသူတွေများပါတယ်
။ Australia မှာတော်မီလောင်နေတာကိုသွားပြီးကူညီချင်းတက်ပြီးရင်မိသက်လေရင်ပြစ်ကြလို့ဒေဆုံသွားတဲ့ American မိသက်သမား3ဦးဟာဘဲသူဘဲဝါရီဆိုတာကိုသူတို့လုံးလုံးနေတဲ့ company ကထုတ်ပြန်ကြေညာပါတယ်။ Tata Brain က C130 ဟာဂျူလီလေရင်ပြစ်ကြပြီးဒေဆုံသွားသူတွေဟာ Montana ပြည်နယ်ကအသက်44နှစ်အရွယ်မိသက်ဘူကြီး Ian Macbeth Arizona ပြည်နယ်ကအသက်42နှစ်အရွယ်ဒွဲဘက်လေယံမူ Paul Hudson နဲ့ Florida ပြည်နယ်ကအသက်43နှစ်အရွယ်လေယံဂျင်နီယာ Rick DeMorgan တို့ဖြစ်တယ်လို့သူတို့လုတ်လုံနေတဲ့ကနေဒါခြေဆိုင် Cousin Aviation ကုမ္ပဏီရထုတ်ပြန်ကြတဲ့ခုမှာဖော်ပြထားပါတယ်။ Australia နိုင်ငံမှာ2019ခုနှစ်ဇွန်လကတည်းကတောမီတွေလောင်နေတာဖြစ်ပြီးအကြီးအကျယ်ပျက်စီးဆုံးရှုံးထားပြီးဖြစ်ပါတယ်။ Tata Brain ကလည်း Canberra လေဆိပ်နားမှာတောမီလောင်လာကြောင်းလေဆိပ်ကိုခဏပိတ်ပစ်ခဲ့ရပြီးမြို့တောင်ပိုင်းမှာနေတဲ့သူတွေဘေးလွတ်ရာရှောင်ခဲ့ကြရပါသေးတယ်။အဲ့အတော်ကြာပြီးနောက်မှာမှလေဆိပ်ကိုပြန်ဖွင့်ခဲ့ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA စနေနေ့မနေ့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးခဲ့တာပါအခုသတင်းဆောင်မတွေစက်တိုက်နှาศင်ကြရမှာပဲ ICJ နိုင်ငံကရာတရားရုံးရဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကကြိုဆိုလိုက်ပြီးဆုံးဖြတ်ချက်တွေအကောင့်တဲ့ဖော်ရမှာနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုထပ်မံတိုက်တွန်းလိုက်ပါတယ်။ကိုညံဝဲရောင်ကဆက်ပြီးတင်ပြပေးတော့ပါမယ်ခင်ဗျာ
။ရိုဟင်ဂျာတွေလူမျိုးတုံးတုတ်တင်ဖယ်ရှားခံရမယ့်ဖြစ်နိုင်ခြေတွေရှိတာကြောင့်ဒီအခြေအနေကနေအကာအကွယ်ရဖို့ ICJ နိုင်ငံကတရားရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံOACHR ပြောခွင့်ရပုဂ္ဂိုလ် Miss Liz Truser ကပြောဆိုလိုက်ပါတယ
် We welcome the order by the International Court of Justice that Myanmar must take all measures within its power
မြန်မာနိုင်ငံအနေနဲ့သူလုံးပိုင်ခွင့်အာဏာတဲကနေပြီးတော့အရေးယူဆောင်ရွက်မှုအားလုံးကိုလုပ်ရမယ်ဆိုရဲ ICJ တရားရုံးရဲ့ဆုံးဖြတ်ချက်ကိုကျမတို့ကြိုဆိုပါတယ်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးနဲ့အပြစ်ပေးရေးဆိုင်ရာသဘောတူစာချုပ်အပိုက်နှစ်မှာပါတဲ့ဂျားကာလာအရေးယူဆောင်ရွက်ချက်တွေနဲ့အနာဂတ်ကာလမှာရိုဟင်ဂျာတွေရင်ဆိုင်ရဖွယ်ရှိတဲ့လူမျိုးတုံးတပ်ဖြတ်မှုကိုအကာအကွယ်ပေးသွားဖို့လိုပါတယ
်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလရုံးမှာဇန်နဝါရီ24ရက်နေ့သတင်းတော်အနေနဲ့တွေ့ဆုံခြင်းမှာထရိုဆဲကအဲ့လိုပြောဆိုလိုက်တာပါ။လူအခွင့်ရေးဆိုင်ရာမဟာမင်းကြီးမစ်ရှယ်ဘတ်ရှ်လက်ကလည်း2016ခုနှစ်တည်တုန်းကရိုဟင်ဂျာတွေဟာအကြမ်းဖက်မှုတွေကိုအကြိမ်ကြိမ်တွေ့ကြုံခံစားခဲ့ရတာကိုသူအနေနဲ့အထူးစိုးရိမ်မိတယ်ဆိုတာထပ်ခါတလဲလဲပြောဆိုခဲ့ကြောင်း List Trusel ကပြောပါတယ်။ဒါကြောင့် ICJ ရဲ့အဆုံးမြတ်ချက်ကိုမြန်မာအစိုးရကလိုက်နာအကောင်အထည်ဖော်ဖို့လူအခွင့်အရေးမဟာမင်းကြီးယုံကတောင်းဆိုလိုက်ပါတယ
်။ The UN Human Rights Office calls on Myanmar to immediately and unconditionally implement them in full.
လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာစာချုပ်ပါလိုက်နာဆောင်ရွက်ရမယ့်အချက်တွေအတိုင်းမြန်မာနိုင်ငံကချွင်းချက်မရှိချစ်ချင်းတာဝန်ယူလှုပ်ဆောင်ဖို့ကိုလည်းကုလသမဂ္ဂလူ့ခွင့်မဟာမင်းကြီးယုံကတိုက်တွန်းပါတယ်
။ရိုဟင်ညာလူခေါ်ဆိုတာကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့ ICJ ဆုံးဖြတ်ချက်ကိုလိုက်နာဆောင်ရွက်ပါမယ်လို့အခုထိအတိအကျပြောမထားသေးပါဘူး။ ICJ တရားရုံးရဲ့ဆုံးဖြတ်ချက်တွေဟာနိုင်ငံတကာဥပဒေတွေအရမလိုက်နာဘဲနေလို့မရတဲ့အချက်တွေဖြစ်တယ်လို့ Trusel ကဆိုပါတယ်။ရိုဟင်ဂျာတွေကိုတပ်ဖြတ်တာနဲ့အပြင်းထန်ဖိနှိပ်တာတွေအတွက်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာသဘောတူစာချုပ်ရဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံမှာတာဝန်ရှိတယ်ဆိုတာကိုတရားစီရင်ရေးဆုံးဖြတ်နိုင်စေမဲ့လမ်းကြောင်းပွင့်သွားတာကသိအရေးပါတယ်လို့ OHCHR ပြောခွင့်ရကပြောပါတယ
်။ Alongside other international investigative and accountability processes that are likewise ongoing, We urge the authorities of Myanmar to
တခြားနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေတာဝန်ခံမှုရှိတဲ့လုပ်ငန်းရှင်တွေလိုပဲမြန်မာဆွေရကလည်းလိုအပ်တဲ့စုံစမ်းစစ်ဆေးမှုအားလုံးမှာနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ပါလို့ကျမတို့တောင်းဆိုပါတယ်တချိန်တည်းမှာပဲမြန်မာနိုင်ငံထဲမှာရိုဟင်ဂျာတွေငြင်းချမ်းစွာနဲ့ဂုံတိတ်ခါရှိစွာနေထိုင်နိုင်ဖို့ထိရောက်တက်ကြွတဲ့လှုပ်ဆောင်ချက်တွေလှုပ်ဆောင်ဖို့လိုပြီးတော့သူတို့ရဲ့လူခွေရေးကိုအပြည့်အဝခံစားရအောင်ဖော်ဆောင်ပေးဖို့လိုပါတယ
် ICJ တရားရုံးကဆုံးဖြတ်ချက်ချရတဲ့အကြောင်းရင်းတွေကိုကြည့်ရင်ကုလသမဂ္ဂလူခွေရေးကောင်စီကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံဆိုင်ရာတီးကြလွတ်လပ်တဲ့အချက်အလက်ရှာဖွေရေး FFM အဖွဲ့ရဲ့အစီရင်ခံစာကိုအကြိမ်ကြိမ်ညှိနှိုင်းထားသလိုကုလအထွေထွေညီလာခံကရိုဟင်ညာရေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုပါညှိညွှန်းထားတာတွေ့ရလိမ့်မယ်လို့ပြောခွင့်ရသရိုဆက်ကထောက်ပြပါတယ်။ဒါအပြင်ဆယ်စုနှစ်ပေါင်းများစွာကြာလာပြီဖြစ်တဲ့ပဋိပက္ခအတွင်းအခြားတိုင်းရင်းသားတွေအပေါ်မြန်မာစစ်တပ်ကလူအခွင့်အရေးချိုးဖောက်ခဲ့တာတွေကို FFM အပွဲအစည်းအဝေးခန်းစာမှာဖော်ပြခဲ့တယ်လို့သရိုဆက်ကပြောပါတယ်။အဲဒီလိုချိုးဖောက်မှုတွေအတွက်အပြစ်ကင်းလွတ်ခွင့်ရနေသူတွေရဲ့ကိစ္စကိုကင်တွယ်ဖြေရှင်းရေးဟာမြန်မာနိုင်ငံကလူပုဂ္ဂိုလ်အားလုံးအတွက်ရေရှည်ခိုင်မာတဲ့ငြိမ်းချမ်းရေးနဲ့ထိရောက်တဲ့တရားစီရင်ရေးအနာဂတ်တစ်ခုပေါ်ပေါက်လာစေဖို့မရှိမဖြစ်လိုအပ်တယ်လို့ OACHR ပြောခွင့်ရဒရိုဆဲကပြောပါတယ်ခင်ဗျာ
။သောရရှင်များရှင်မြန်မာနိုင်ငံကလူအခွင့်အရေးပြဿနာတွေနဲ့ပတ်သက်လို့ ICJ နိုင်ငံတကာတရားရုံးကကြားပြတ်ဆုံးဖြတ်ချက်ချမှတ်လိုက်ပါပြီ။ ICJ ရဲ့ဆုံးဖြတ်ချက်ဟာမျှတတဲ့ဆုံးဖြတ်ချက်ဖြစ်ပါရဲ့လား။ရွင်ကြာရီအပေါ်လူမျိုးတွန်းအောင်ရှင်းလင်းဖို့ရွယ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကတရားလူလုပ်ဆွဲခဲ့တာကြောင့်နိုင်ငံတကာမှာဟိုးလေးတကျော်ဖြစ်ခဲ့ရတဲ့အမှုကြောင့်မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေအပေါ်အကောင်အဆိုးဘယ်လိုအကျိုးဆက်တွေမျှော်လင့်နိုင်မှာလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382ငါငါငါလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးနိုင်အစီအစဉ်ကကြိုဆိုပါတယ်ရှင်
။ဒီ American season တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေမှာလည်းပါဝင်ဆွေးနွေးပါလို့ဖိတ်ခေါ်ပါရစေခင်ဗျာ။အခုတော့အိန္ဒိယမြန်မာနိုင်ငံဆိုင်ရာသတင်းတော်တပုတ်ကိုဆက်လက်နားဆင်ရပါမယ်။အိန္ဒိယဆွေးရနဲ့မြန်မာဆွေးရတို့ကြားဆယ်နှစ်ကြာပူးပေါင်းအကောင့်တွေပေါ်လာခဲ့တဲ့ကလဲဒန်မြစ်ကြောင်းစီမံကိန်းထဲမှာပါတဲ့စစ်တွေစိတ်ကန်းကိုလာမယ့် February လမှာလုပ်ငန်းတွေစတင်တော့မှာဖြစ်ပါတယ်။စီမံကိန်းဟာရခိုင်ဒေသခံတွေအတွက်တကယ်ပဲအကျိုးရှိပါသလား။ရခိုင်ပြည်နယ်ကလွတ်တော်အမတ်တွေစီးပွားရေးလုပ်ငန်းရှင်တွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့သဘောထားကို VOA သတင်းတော်ကိုတက်နိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။ပြည်ကတဲ့ဆိုရလက်ထက်ကလေးကအကောင့်ထေဖို့ဆောင်ရွက်လာတဲ့ကလဒန်နေချောင်းစီမံကိန်းထဲကတစ်ခုဖြစ်တဲ့စစ်တွေစိတ်ကန်းကိုလာမယ့် February လမှာစတင်လေပတ်တော်မှာလေးဖြစ်ပါတယ်။နိုင်ငံသဘောတူလက်မှတ်ရေးထိုးထားတဲ့နားလည်မှုဆက်ရှင်လာထဲမှာတော့စစ်တွေစိတ်ကန်းလုပ်ငန်းလေပတ်ရေးကိုအိန္ဒိယဘက်ကကြီးကြပ်ဆောင်ရွက်တော့မှာဖြစ်ပါတယ်။ဒါကြောင့်ဒီစီမံကိန်းနဲ့ပတ်သက်ပြီးဒေသခံပြည်သူတွေဘလောက်အကျိုးရှိမလဲဆိုတာကိုပြောရခက်တယ်လို့အစိုးရအနေနဲ့လည်းစီမံကိန်းနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုအားနည်းတယ်လို့ရခိုင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌဦးစံကျော်လှကပြောပါတယ
်။ဒါတော့အစိုးရဘက်ကလိုအပ်တာပေါ့လေ။လုပ်ပြီးဆိုရင်တော့ဒီလုပ်ငန်းတစ်ခုပေါ်မှာကိုယ်တိုင်သာအတွက်ဒီအားသာချက်ဘယ်လိုရှိမလဲ။အားနည်းချက်ဘယ်လိုရှိမလဲ။ဒီပေါ်မှာအစိုးရကစီမံတက်နာတယ်လို့စီမံခန့်ခွဲမဆိုတာအစိုးရလိုပဲ။ဒါနဲ့ပတ်သက်လို့တော့အားရကျင်တဲ့ဟိုတော့သိမကောင်းပါဘူး။လုံငန်းဆောင်ရွက်တာနှိမ့်ခွေတယ်။အိန္ဒိယဘက်ကလည်းနှိမ့်ခွေတယ်လို့ဒီအစိုးရဘက်ကလည်းတုံ့ပြန်မှုတွေအားနည်း။ဒါကပွင့်လင်းနေတာမျိုးတော့ရှိတဲ့သလားမရှိလို့ပြောလို့ရတယ်။အဲအကြောင်းကတော့ဘာကြောင့်လို့တော့ပြောဖို့ကတော့ဒါလုံငန်းလုံထိုက်တယ်ဆိုတာကိုတခါတလေလူတွေဟာဘယ်လိုပြောမလဲ။အဲမင်းလည်းနေကြတယ်။ဒါလုံငန်းလုံထိုက်တယ်ဒီနေရာမှာဒီလိုလုပ်ရင်ဒီသူကဒီလိုခြားကြတဲ့နေဆိုတာတခါတလေလူတွေဟာပြီးတော့ဂယူမဆိုင်ကြဘူးအဲ့လိုရှင်နေတော့မှာခက်ခဲတွေဖြစ်တတ်တယ်ဘုရားဘက်ကတော့ဒီစက္ကန့်ရဲ့အဓိကလူတွေဆိုတာသူတို့ရဲ့အိန္ဒိယနိုင်ငံအကျိုးစီးပွားအတွက်ဒီရခိုင်ပြည်သူတွေဒီကဒေသခံတွေအကျိုးအတွက်ပြောကိုပြီးတော့လောက်တာလို့ပဲသူတို့ကပြောတယ်သူတို့အကျိုးစီးပွားဟာအဓိကမဟုတ်ဘူးလို့တော့သူတို့ပြောတယ်ဒါကသူတို့အပြောစကားပဲ
ရခိုင်ပြည်နယ်မှာလှုပ်တဲ့စီမံကိန်းတိုင်းဟာအစိုးရရှင်သဘောတူညီပြီးလှုပ်ဆောင်နေကြတာဖြစ်ပြီးဒေသခံတွေမသိလိုက်တာများတယ်လို့အမျိုးသားလက်တော်မှဥက္ကင်မောင်လာကပြောပါတယ်
။ဒီကိစ္စပွင့်လင်းမြင်သာမှုရှိဖို့လို့ ဒါကြိမ်မှာလုံးတဲ့စီမံကိန်းတွေကဒီသက်ခဏသိရင်ကိုယ်ဝင်းမပြရသေးဘူးဟိုကြောက်ချူစီမံကိန်းတွေဒီတိုင်းပဲကလကစီမံကိန်းတွေဒီတိုင်းပဲပုံရင်းချင်းစမှုစုံစီမံကိန်းတွေဒီတိုင်းပဲပုံရင်းမိဆောင်မှုမှာအားနည်းတယ်အားနည်းဆိုတော့အကုန်လုံးကဒီဆိုရကပဲအကုန်လုံးစီမံခန့်ခွဲတွေဆိုတော့ဒီကကဒီသက်ခဏကမပြရမလို့ပါတယ်ဟောပုံရင်းမိဆောင်မှုရှိဖို့လို့လေဒီအဲဒီလူကြီးနဲ့ဒီစနေကြတဲ့ဒီကိုစနေကြီးထုတ်ပြဖို့ပြည်နယ်ဆိုရအနေနဲ့လွယ်စီသူတို့ကလည်းတဲ့ရရှိမှုနေမှလို့ပြောတယ်။ဒီလိုတော့ကပြေမှပြေတော့ဒီမှာတော့
ပါတယ်။အိန္ဒိယဆိုရဘက်ကတော့ဒီစီမံကိန်းဟာရခိုင်ဒေသခံတွေရဲ့ကျိုးစီးပွားအတွက်အဓိကလှုပ်ဆောင်ရတာလို့ပြောဆိုထားပါမယ်။ရခိုင်ပြည်နယ်မှာရှိတဲ့ဒေသခံတွေစီးပွားရေးလုပ်ငန်းရှင်တွေကိုတိပိရှပြတာမရှိဘူးလို့စစ်တွေမျိုးနယ်ကစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဦးခင်မောင်ကြီးကပြောပါတယ်
။အဆိုအဘက်ကတိုင်ပင်တာတော့မရှိဘူး။ကျွန်တော်ကတော့ဒီပြည်နယ်ဆိုအကိုပြောဘူးတော့ကုန်ခဲ့တဲ့၄-၅နှစ်လောက်ရှိတယ်မထင်နဲ့။အဲ့ဒီတည်းကဒီအိန္ဒိယစိတ်ကံကြီးပွင့်လာလို့ရှိရင်ဒီအိန္ဒိယစိတ်ကံကိုဒီဘက်ကစီးပွားရေးသမားတွေနဲ့တော့ကုန်ထုတ်လုပ်တဲ့လူတွေပေါ့လေသူတို့ရဲ့အကျိုးခံစားခွင့်အတွက်ဒီစိတ်ကံကိုအသုံးပုတ်ပြုနိုင်တဲ့ကုန်စည်ထုတ်လုပ်မှုပေါ့နော်အဲ့ဒီအပိုင်းတွေကိုအခုတည်းကလက်တင်ထားတဲ့လေဆိုတဲ့ဥစ္စာကိုတော့ဒီပြည်နယ်အစိုးရကတော့တွေးနေကြည့်တယ်ဒါပေမဲ့လို့အစိုးရကဒီကုန်ထုတ်လုပ်မှုအပိုင်းအထူးသဖြင့်စံစဘာထုတ်လုပ်မှုအပိုင်းပေါ့နော်ဒီဘက်မှာကအဲ့ဒီဒီစံတပါထုတ်လုပ်မှုလုပ်ငန်းကအဓိကကြတာဟုတ်ညံလဲဒီစိတ်နှံပွင့်သွားလို့ရှိရင်ဒီလယ်သမားတွေအကျိုးတက်နေဒီမှာဒီစံတပါကုန်တယ်တွေအတွက်ညံညံအကျိုးစီးပွားဖြစ်အောင်လုပ်ပေးနိုင်တဲ့အနေအထားတော့ရှိတာပေါ့ဒီဒါပေမဲ့လို့ဒီစံထွက်တဲ့အနေအထားအခြေအနေဆံရဲ့ရည်တွေးတွေအဲ့ဒီအပိုင်းနဲ့ပတ်သက်ပြီးဒီချီချီရောက်ရောက်မြင့်တင်ပေးတာကတော့ဟိုဘက်အစိုးရရောဒီဘက်ဒီနယ်အစိုးရခင်မာရောသိပ်ပြီးအာယုံစိုက်ပြီးလွတ်တာကိုတော့မတွေးခဲ့ရဘူ
းအခုကလဒန်စီမံကိန်းမှာပါဝင်တဲ့စစ်တေစကန်ကိုလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးအစိုးရအနေနဲ့ဒေသခံတို့အတိမပေးသလိုစီမံကိန်းကြောင့်ပျက်စီးသွားမယ်ကျန်းမာရေးလူမုံရေးတဘာဝပတ်ဝန်းကျင်နဲ့ပတ်သက်တာတွေကိုအစိုးရကဘယ်လိုလှုပ်ထားတယ်ဆိုတာကိုရှင်းပြတာလည်းမရှိဘူးလို့ဝန်လဲဖောင်ဒေးရှင်းဒါရိုက်တာကိုခိုင်ကောင်းဆန်ကပြောပါတယ
်ဟိုတကယ်တမ်းကတော့ဒီဒေသခံတွေကိုအတိပေးဖို့ဟိုထားပေါ်လေအတိပေးတာမရှိတဲ့ပြင်ကို CSO လို့ပြောတဲ့ရပ်ဖက်ပွေးစီတွေကြောင့်ဟိုတောင်မှအတိမပေးဘူးပေါ့အစိုးရကလည်းဟိုငါတို့နဲ့ပြီးတယ်ဆိုတဲ့ဟာမျိုးပေါ့လေဒါကအာဏာရှင်အစိုးရလိုပဲဖြစ်နေတာပေါ့တကယ်တမ်းပြောရင်တော့ဒီနိုင်ငံတကာကတာထိုင်ထားတဲ့အရာတွေရှိပါတယ်ဟိုဂျိုတင်တိပေးရမှာပေါ့ FBIC လိုမျိုးတွေအဲနောက်စီမံကိန်းတစ်ခုလုပ်ပြီဆိုရင် EIA ပေါ့လေဒီတဘာပတ်ဝန်းကျင်ကျိုးသက်ရောက်မှုဘယ်လောက်ရှိလဲလူမှုရေးကျိုးသက်ရောက်မှုဘာလောက်ရှိလဲပေါ့ SIA ပေါ့နောက်တစ်ခါဒီ HIA ပေါ့လေကျမရေးဆိုင်ရာအကျိုးသက်ရောက်မှုပါတွေရှိလေပေါ့
ရခိုင်ပြည်နယ်စစ်တွေမျိုးကနေအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ကိုတိုက်ရိုက်ကုန်ကူးနိုင်မဲ့ကလဒန်မြေကျောင်းစီမံကိန်းကို2010ခုနှစ်ကစတင်ပြီးအမေရိကန်ဒေါ်လာ1,500နီးပါးကုန်ကျခံပြီးတည်ဆောက်ထားတာလည်းဖြစ်ပါတယ
်ကိုတက်နိုင်တင်ပြသွားတာပါအခုတော့တရုတ်နိုင်ငံတွင်းမှာဖြစ်ပွားနေတဲ့ကူးစက်ရောဂါဆိုင်ရာကျမရေးသတင်းလွှာကိုနားဆင်ကြရပါမယ်တရုတ်နိုင်ငံအတွင်းအသက်ရှူလမ်းကြောင်းဆိုင်ရာကိုရိုနာဗိုင်းရပ်စ်ရောဂါပိုးသည်ကူးစက်ခံရမှုတွေနဲ့အဲ့ဒီရောဂါပိုးကြောင့်သေဆုံးခဲ့ရသူအမှန်တကယ်အရေအတွက်ဟာအခုသိရှိထားတဲ့အရေအတွက်ထက်ပိုများနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။နောက်ဆုံးရထားတဲ့သတင်းချက်လက်တွေအရသေဆုံးသူ26ဦးပါဝင်ရောဂါကူးစက်ခံရမှုပေါင်း900နီးပါးရှိနေပါပြီ။ဂျနီဗာမြို့ WHO ဌာနချုပ်က VOA သတင်းတောက်အလီဇာရှလိန်သတင်းပေးပို့ထားတာကိုဆက်လက်ပြောပြပေးကြပါရခင်ဗျာအသက်ရှူလမ်းကြောင်းဆိုင်ရာကိုရိုနာဗိုင်းရပ်စ်ရောဂါပိုးသည့်ကူးစက်ဖြစ်ပွားမှုအများစုနဲ့အသက်သေဆုံးရမှုအလုံးဟာတရုတ်နိုင်ငံအတွင်းမှာဖြစ်ခဲ့တာပါဒီရောဂါကူးစက်ခံရသူတွေကိုတွေ့ရှိတယ်လို့ကြေညာခဲ့တဲ့တခြားနိုင်ငံတွေကတော့အမေရိကန်ပါဝင်နိုင်ငံပေါင်း9နိုင်ငံအထိရှိသွားပြီဖြစ်ပါတယ်အဲ့ဒီနိုင်ငံတွေကလူနာတွေကတော့ယောဂသိပ်မပြင်းထန်လို့အလုံးပြန်လဲတက်တာကောင်းမွန်လာနေကြပြီဖြစ်ပါတယ်။သေဆုံးသူဦးရေနဲ့ယောဂကူးစက်ဖြစ်ပွားမှုအပေါ်မှာအခြေခံပြီးဒီကိုရိုနာဗိုင်းရပ်စ်ပိုးဘလောက်ပြင်းထန်မှုရှိသလဲဆိုတာပြောဖို့စောလုံးနေသေးတယ်လို့ WHO ပြောခွင့်ရတရစ်ခ်ဂျက်စတရီဗစ်ကပြောပါတယ်။
Because at the beginning of any outbreak you would focus more on a severe cases and you will have more of those
အခုလိုယောဂမျိုးစတွေ့တဲ့အချိန်မှာယောဂပြင်းပြင်းထန်ထန်ခံစားရတဲ့လူနာတွေပေါ်မှာပဲပိုပြီးဂရုတစိုက်ကြည့်မိတတ်ကြပါတယ်။အဲ့ဒီအချိန်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံနေရပြီးယောဂမပြင်းထန်သူတွေလည်းရှိနေနိုင်ပါတယ်။သူတို့တွေအနေချင်းပဲဖျားရနာတာဖြစ်မယ်။ပြီးတော့ယောဂမစစ်ဆေးလိုက်ရပဲပြန်ကောင်းသွားနိုင်တာကြောင့်အဲ့ဒီလိုလူနာမျိုးတွေကိုကျွန်တော်တို့လွတ်သွားနိုင်ပါတယ်။ဒါကြောင့်ကျွန်တော်တို့အခုအနီးကပ်စောင့်ကြည့်တဲ့အထက်မှာယောဂမပြင်းထန်ပဲကူးစက်နေသူတွေကိုလည်းပိုပြီးတွေ့လာရဖို့များပါတယ်။
WHO ရဲ့အရေးပေါ်ကျန်းမာရေးဌာနကဒါရိုက်တာဖြစ်သူ Michael Ryan ကနမိုနီးယားနဲ့အလားတန်တူတဲ့အခုဖြစ်ပေါ်နေတဲ့ရောဂါတွေအတွက်ကုသထုံးသက်သက်မမမရှိသေးဘူးလို့ပြောပါရယ
် There have been a number of compounds that have been used in the fight against coronavirus but
တရှုလမ်းကြောင်းဆိုင်ရာကိုရိုနာဗိုင်းရပ်စ်ပိုးကိုတိုက်ဖျက်ရမှာအသုံးပြုတဲ့ drug ပေါင်းဆေးတွေကတော့တော်တော်များများရှိပါတယ်ဒါပေမဲ့အဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးကိုကုသရမှာထိရောက်မှုရှိတယ်ဆိုပြီးတတ်မှတ်လက်ခံထားတဲ့ကုထုံးတော့မရှိပါဘူးအဲ့ဒီချက်ကတိတ်အရေးကြီးပါတယ်ဘလို့ပဲဖြစ်ဖြစ်ဆေးဝါးတွေပေါ်ဆက်ပြီးဆေးကနဲ့ဓာတ်ခွဲကမှဆန်းတက်လိုက်ရင်တော့အပြေပေါ်မှာပါဒါကိုပဲကျွန်တော်တို့အလေးထားလှုပ်ဆောင်နေပါတယ်ကုထုံးတွေရှာဖွေဖော်ထုတ်ပြီးဆေးဝါးအစ်တွေနဲ့ဆန်းတက်ဖို့အခွင့်အရေးရလာမှာပါ
ကြတာပရင်းလေးကကျင်းပခဲ့တဲ့ WHO ကျွမ်းကျင်သူများကော်မတီကတော့ကိုရိုနာဗိုင်းရပ်စ်ပိုးရောဂါကူးစက်ပြန့်ပွားမှုကိုကမ္ဘာတဝန်းအရေးပေါ်အခြေအနေအဖြစ်မကြေညာသေးဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီရောဂါဟာတရုတ်နိုင်ငံအတွင်းအရေးပေါ်အခြေအနေဖြစ်ပေမဲ့ကမ္ဘာတဝန်းအရေးပေါ်အခြေအနေအဖြစ်ကြေညာဖို့တော့အချိန်မရောက်သေးဘူးလို့ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကပြောပါတယ်။ဒါပေမဲ့ဒီယောဂါကူးစက်ပြန့်ပွားမှုအပေါ်မူတည်ပြီးလိုအပ်လာရင်တော့ WHO အရေးပေါ်အစည်းအဝေးနောက်တစ်ခုကျင်းပဖို့အစဉ်အသင့်ရှိနေကြောင်းလည်း WHO အကြီးအကဲကပြောသွားကြောင်းပါခင်ဗျာဗီယိုအမေရိကန်သံမြန်မာပိုင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်မတွေကိုမူလအပေါ်မပြတ်မအီတန်စင်ကကောက်နှုတ်တင်ပြပေးပါမယ်ခင်ဗျာ
။ ICJ နိုင်ငံတကာတရားရုံးရဲ့ဆုံးဖြတ်ချက်ကမြန်မာနိုင်ငံပေါ်မှာဘယ်လိုတရားမှုရှိတယ်လဲဆိုတဲ့ကောင်းစဉ်နဲ့ Champa Patel ရေးသားထားတဲ့ဆောင်မကို chathamhouse.org မှာဖတ်ရပါတယ်။ရိုဟင်ဂျာတွေလူမျိုးပြုံးတီးအောင်လို့လှုပ်တယ်လှုပ်ရက်တွေကနေပြီးတော့အကာအကွယ်ပေးဖို့မြန်မာနိုင်ငံကို ICJ နိုင်ငံတကာတရားရုံးကအမိန့်ချလိုက်တာကိုကြည့်ရင်ဂမ်ဘီယာလိုနိုင်ငံဘလောက်ပဲငယ်ပါစေနိုင်ငံတကာဥပဒေကိုချိုးဖောက်မှုကိုတားမြစ်ဖို့လှုပ်ဆောင်နိုင်တယ်ဆိုတာကိုပြသလိုက်တာပဲလို့ဆောင်းမရှင်ကအာပါတရာချီးကျူးထားပါတယ်မြန်မာအာဏာပိုင်တွေကလူမျိုးတုံးသက်ဖြတ်မှုရည်ရွယ်ချက်နဲ့ကျူးလွန်မှုတွေရှိခဲ့သလားဆိုတဲ့ပေါ်မှာတော့ ICJ ကဆုံးဖြတ်နိုင်ဖို့အချိန်အတော်ကြာယူပြီးတော့လှုပ်ဆောင်ရမှာဖြစ်ပေမဲ့လည်းလက်တလောမှာတော့အခြေအနေတွေပိုဆိုးမသွားအောင်လို့ရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့ကျူးလွန်သူတွေကိုအရေးယူနိုင်ဖို့အတွက်ကျူးလွန်ခဲ့တဲ့ဖြစ်ရပ်တွေကတပ်သေးထောက်ထားတွေကိုမပြတ်မပြတ်အောင်ထိန်းသိမ်းထားဖို့စသဖြင့် ICJ ကကြားဖြတ်ဆောင်ရမယ့်အချက်တွေကိုအမိန့်ချမှတ်ခဲ့ပါတယ်မြန်မာဆွေရကတော့နိုင်ငံတကာကဝေဖန်ချက်တွေကိုညှင်းဆိုနေသလို ICJ ရဲ့အမိန့်ကိုလိုက်နာဆောင်ရွက်ပါမလားဆိုပြီးတော့လဲဆောင်းမရှင်ကမေးခွန်းထုတ်ထားပါတယ်တကယ်လို့မြန်မာဘက်ကမလိုက်နာရင်အရေးယူဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှာဆုံးဖြတ်ချက်ချရတော့မှာဖြစ်ပါတယ်ဒါပေမဲ့လေဒါကတိတ်ပြီးတော့ဖြစ်နိုင်တဲ့ကိစ္စတော့မဟုတ်ဘူးလို့ဆိုပါတယ်မြန်မာနိုင်ငံထဲမှာစီးပွားရေးအကျိုးအမြတ်ရှိနေတဲ့တရုတ်ကဂျားဝင်ပြီးတော့မြန်မာကိုအရေးယူဖို့ထောက်ခံမှာမဟုတ်ဘူးလို့ဧဒါထားတာကိုဖတ်ရပါတယ်ရှင် ICJ နိုင်ငံတကာတရားရုံးကချမှတ်ထားတဲ့အမိန့်တွေကိုမြန်မာဘက်ကမလိုက်နိုင်ရင်ဘာဆက်ဖြစ်မလဲဆိုတဲ့ကောင်းစင်နဲ့ Joe Cochran ညှိတာထားတဲ့ဆောင်းပါးကိုတော့ scmp.com မှာဖတ်ရပါတယ် ICJ ရဲ့အမိန့်ကိုလိုက်နာမယ့်အစားကျူးလွန်ခဲ့တဲ့ကိစ္စတွေကိုမြန်မာဘက်ကဖုံးကွယ်ထားပြီးတော့ Ranger တွေပေါ်မှာလက်စားချေတိုက်ခိုက်တာမျိုးဖြစ်လာမှာကိုစိုးရိမ်နေတယ်လို့ဆောင်းပါးရှင်ကဆိုပါတယ်ICJ ကကြီးညာထားတဲ့အချက်တွေကိုမလိုက်နာဘဲနဲ့လူမျိုးတုံးသက်ဖြစ်မှုကျူးလွန်နေဆိုတဲ့တက်တည်ထောက်တာမရှိဘူးဆိုပြီးတော့ဒေါအောင်ဆန်းစုကြည်အစိုးရကဆက်ပြီးတော့ညှင်းဆုံနေမယ်ဆိုရင်ရောဘယ်လိုလုပ်မလဲ။ဘာဆက်ဖြစ်မလဲလို့မေးခွန်းထုတ်ထားတာပါ။တရားသူကြီးတွေတညီတညွတ်တည်းချမှတ်ထားတဲ့တရားရုံးအမိန့်ကိုဆန့်ကျင်ပြီးတော့မြန်မာဘက်ကမလိုက်နာဘူးဆိုရင်တော့မြန်မာအတွက်ကောင်းကျိုးလုံးဝရှိမှာမဟုတ်ဘူးလို့နိုင်ငံတကာဥပဒေရေးရာကျွမ်းကျင်သူပရိယာပီလာယီကိုကိုးကားဖော်ပြထားပါလေ။အာဆီယံနိုင်ငံတွေကမူဆစ်အများစုရှိတဲ့မလေးရှားနိုင်ငံကတော့ ICJ ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုတာပါကြီးလေးတဲ့ရာဆွဲမှုတွေကျူးလွန်တာတွေရှိတဲ့အကြောင်းဒေါအောင်ဆန်းစုကြည်အစိုးရကနောက်ဆုံးမှအတိအမှတ်ပြုထားပေမဲ့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုတဲ့အချက်ကိုတော့ဆက်ပြီးတော့ညှင်းနေစေလို့ထောက်ပြထားပါတယ် ICJ ရဲ့အမိန့်ကိုမြန်မာဘက်ကတကယ်လိုက်နာမလားမလိုက်နာဘူးလားဆိုတာကိုတော့ဆက်ပြီးတော့စောင့်ကြည့်ရအောင်မယ်လို့ရေးသားထားတာကိုဖတ်ရပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 79 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါတောတာရှင်များခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA American အတန်ကစနေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00အထိဆက်လက်တင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့အမျိုးသမီးကဏ္ဍနဲ့သုတဆုံလင်အမေရိကန်တခွင်ကိုနားဆင်ရမှာဖြစ်ပြီးသိပ္ပံနဲ့နှီးပညာကဏ္ဍမှာလည်းအခုလိုနားဆင်ရမှာဖြစ်ပါတယ်ဒီလိုအစီအစဉ်တွေထဲကမှအရင်ဆုံးအမျိုးသမီးကဏ္ဍကိုနားဆင်ကြည့်ရအောင်ပါခင်ဗျာ
ခုလိုမျိုးလူကုန်ကူးခံရတဲ့ကချင်မျိုးသမီးတွေအများစုက KIA ထုံးချုပ်တဲ့နေမြေတွေကဖြစ်ကြတယ်အဲ့ဒါကြောင့်မလို့မြန်မာဘက်ကပေါ့နော်ဒီလူကုန်ကူးခံရမှုနဲ့ပတ်သက်ပြီးတော့စီရင်စရာအတိအကျမရှိဘူးပေါ့နော် KIA ထုံးချုပ်တဲ့ဒေသကနေပြမလူမျိုးသမီးအများစုကဘာလို့လူကုန်ကူးခံကြရလဲကျမ
တို့အဲ့ဒီဟာဘာကြောင့်မလို့အဲ့လိုဖြစ်တာလဲဆိုတာကိုတိဖို့ဆိုရင်2017ခုနှစ်ဒီစစ်ပွဲတွေပြည်တွင်းစစ်ပြန်စဖြစ်လာတဲ့အချိန်တွေကိုကျွန်တော်တို့ပြန်သွားကြည့်ရလိမ့်မယ်ရှင်။အဲ2017ခုနှစ်မှာဘာဖြစ်တယ်လဲဆိုတော့ပမော်နဲ့ကချင်ပြည်နယ်အရှေ့တောင်ပိုင်းအချမ်းမှာရှိနေတဲ့ကချင်လူမျိုးတွေကချင်ရွာသားတွေကစစ်ပွဲဆက်ဖြစ်လာတဲ့အခါမှာအနည်းသက်ဆုံးနေရာကိုပြေးတဲ့အချိန်မှာသူတို့ကဒီ KIO KIA ထိန်းချုပ်တဲ့နယ်မြေကအနည်းသက်ဆုံးဖြစ်ပြီးတော့မှသူတို့အစွက်ကလည်းမျက်ပေါင်းများစွာဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းကိုပဲယုံကြည်အားထားတဲ့အနေအထားမျိုးရှိတဲ့အခါကျတော့သူတို့အဲ့ဒီတိုင်းနာလနဲ့ကင်လေးဒီအုတ်ချုပ်တဲ့နေမျိုးထွက်ပြေးတယ်။ဘာကြောင့်မလို့လဲဆိုတော့သူကအစိုးရအုတ်ချုပ်တဲ့ဒေတာကိုမထွက်ပြေးရတော့သူတို့ကလည်းမြစ်ပေါင်းများစွာခံခဲ့ရတဲ့ဒီဖိတ်တုံတွေရှိတဲ့အခါကျတော့သူကကြောက်ပြီးတော့မှဒီတရုတ်ပြည်နဲ့ပို့ပြီးနေတဲ့နေရာကိုထွက်ပြေးတယ်။နောက်တစ်ခုကကျတော့ဒီမြန်မာပြည်ထဲမှာပဲမဟုတ်ဘဲနဲ့တရုတ်ပြည်နယ်မှာလည်းတိုင်းနာလူနည်းစုအနေနဲ့ကချင်တွေရှိတယ်။အဲ့တော့တချို့ကချင်ပြည်နယ်ဖြစ်တော်ပိုင်းမှာရှိနေတဲ့လူတော်များများကဒီတရုတ်ပြည်နယ်နီးတဲ့နေရာကိုဘာကြောင့်မလို့ထွက်ပြေးကြလဲဆိုတော့တို့နဲ့နိစ္စတဲ့ဆွေမျိုးတွေရှိတဲ့အတွက်ကြောင့်မလို့ပြေးတာမျိုးလည်းရှိတယ်။ Human Rights Watch ပြောတဲ့အခါလဲအများကြီးဖြစ်နိုင်တယ်။ဘာကြောင့်မလို့လဲဆိုတော့တိုင်းတော့လက်နက်ကင်ဒေတာအုပ်ချုပ်တဲ့ဒေတာမှာဖြစ်နေတာဖြစ်တဲ့အတွက်ကြောင့်မလို့တချို့အချက်အလက်တော်တော်များများမှာတို့မြန်မာအစိုးရဘက်ကနေမသိရတဲ့ရှိရဒါပေမဲ့ဒီမှာသိတဲ့လောက်ကတော့တိုင်းတော့လက်နက်ကင်ဒေတာတွေမှာရှိတဲ့အမျိုးသမီးအခွင့်အရေးတွေကအခုလိုမျိုးလူကုန်ကူးခံရတဲ့အမျိုးသမီးတွေကိုတို့ကတို့ကျင်းကောက်ထားတာရှိတယ်။အဲ့ဒါတွေကိုလိုအပ်လို့တို့ဒီမြန်မာဆိုရဘက်ကိုလည်းပြန်ပြီးတော့မှဒီအထက်လက်ကိုပြန်ပြီးညဝေတယ်လို့ကျမတို့သိထားတယ်ဆရာ။ဟုတ်ဒါပေမဲ့ခုနကဒီ Human Rights Watch ပြောသလိုပေါ့နော်။ဒီမျိုးသမီးတော်တော်များများကစစ်ဘေးကြောင့်ခန်းနေမှာရှိနေတယ်။အဲ့စစ်ဘေးကြောင့်ခန်းနေရလဲအဓိကလက်နက်ကင်အုပ်ချုပ်မှုနဲ့နေတာမှာပဲအရှိနေတဲ့ခါကျတော့အရေးအတွက်ကအဲ့ဒါပဲပုံများသလိုဖြစ်နေတာပေါ့နော်ဟုတ
်နောက်တစ်ချက်စိတ်ဝင်စားစရာကျွန်မတွေ့ရတာပေါ့နော်ဒီရောင်းစားခံရတဲ့ကချင်မျိုးသမီးအများစုကပဋိပက္ခဖြစ်ပွားရာဒေသကနေပြီးတော့အများဖြင့်ဒါကြတာပေါ့ဘာဖြစ်လို့လဲဆိုတော့အမျိုးသားတွေကစစ်တိုက်ဖို့ထွက်သွားတယ်သူတို့ကအိမ်မှာအိမ်တော်ဦးစုပြည့်ချန်ခဲ့တယ်အဲ့တော့မိသားစုစားဝတ်နေရေးအတွက်ပြည်လေးဘူးကငွေရှာဖို့လိုတယ်ငွေရှာဖို့လိုတဲ့အခါမှာတရုတ်ပြည်မှာလာစားကောင်းကောင်းရမယ်အဲ့လိုမျိုးဖျားယောင်းတွေးဆောင်မှုတွေကြောင့်ပေါ့နော်သူတို့တွေပါသွားကြတယ်လို့လေ Human Rights Watch ကထောက်ပြထားပါတယ်အဲ့ဒါလေမှန်တင်းတော့မှန်တယ်လို့ထင်ပါတယ်ရှင
်ဟုတ်ကဲ့အဲ့ဒါကြတော့ဟိုဘယ်လိုပြောမလဲအကုန်လုံးကြီးကတော့ဒီစစ်တိုက်သွားတဲ့ဟာမျိုးမဟုတ်ရှင်ဘာကြောင့်မလဲဆိုတော့တချို့များသောအဖြစ်က civilian ပေါ့နော်တီတူတွေအရှိတောင်ပိုင်းမှာနေတဲ့ဒီမမော်နဲ့နေတဲ့ area ဒီနားလုံးနဲ့နေတဲ့ area ကလူတွေကများသောအဖြစ်လယ်သမားတွေဟုတ်တယ်ဒါပေမဲ့စစ်ဘေးဆောင်ဖြစ်လာပြီးတော့မှသူတို့ရဲ့လယ်တွေကိုပြန်မသွားနိုင်တဲ့အခါမှာတချို့ကတော့လက်နက်ကင်နဲ့ဝင်နေအများစုကတော့သူရအုပ်ချုပ်နယ်မြေဒေသစက်ကိုပြန်သွားပြီးတော့မှလယ်ပိုင်ရာပိုင်နဲ့သူတွေရဲ့မြေမှာပြန်သွားပြီးတော့မှအလုသမားအနေနဲ့တွက်လက်တာမျိုးစစ်ဘေးဆောင်စခန်းကအမျိုးသားပုံများများနဲ့ဒီမှာအမေးဖြေလုပ်တဲ့အချိန်မှာသူတို့ဒီလိုမျိုးပြောပါတယ်ခင်ဗျားတို့အဖြစ်ကသူတို့တလားကိုနှစ်ပတ်သုံးပတ်အဲ့လိုမျိုးကြွားပြီးတော့မှလယ်နေတွေပိုင်တဲ့သူတွေရဲ့လယ်ထဲမှာကြွားပြီးတော့မှနေစားအနေနဲ့အလုသွားလုပ်တာတွေရှိတယ်ငပြောချန်တွေမှာကြွားလုပ်တာတွေရှိတယ် စမားစိတ်တဲ့နေရာတွေမှာလောက်သွားလောက်သွားရှိအဲ့တော့များသောအားဖြင့်အိမ်မှာကြံခဲ့တဲ့သူတွေကအမျိုးသမီးနဲ့ကလေးတွေပုံများတယ်အဲ့ခါကျတော့လူငယ်အမျိုးသမီးတွေကပို့ပြီးတော့မှလူကုန်ကူးခံရတဲ့အနေအထားမှာတော့ရှိရပါတော့အဲ့တော့အမျိုးသားတွေကများသောအားဖြင့်သူတို့မိသားစုတွေနဲ့အတူတူမရှိနေတာများတယ်ဟုတ်ကဲ့
နောက်တစ်ချက်ကျွန်မသိချင်တာပေါ့နော် Human Rights Watch ရဲ့ကောင်စီကကလေးမွေးကလေးမွေးပြီးရင်ပြန်ချင်ပြန်လို့ရတယ်ဆိုတော့ဒီလိုကလေးမွေးပြီးတဲ့အခါကျတော့ကချင်မျိုးသမီးတွေကိုပြန်ကွင်းပြုတယ်ဆိုတော့အဲ့လိုမျိုးရောင်းစားခံပြီးတော့ကလေးမွေးပြီးတော့ပြန်ချင်ပြန်ဆိုပြီးတော့ပြန်ကွင်းရတဲ့အမျိုးသမီးတွေနဲ့ရောအက်စတာတို့ဂျုံဘူးပါလားဂျုံဘူးလို့ရှိလို့ရှိရင်သူတို့ရဲ့အတွေ့အကြုံပေါ့နော်ဘယ်လိုသူတို့ခံစားရလဲဘယ်လိုဖြတ်သန်းမှုတွေလုပ်ခဲ့ရသေးဆိုတာကိုအက်စတာတို့မေးခဲ့ဘူးပါလား
ဟုတ်ကဲ့ရှင့်အဲ့ဒီဟာကိုကျမတို့အသေးအချာကိုမေးခဲ့တာမျိုးရှိပါတယ
်အဲ
ဘာကြောင့်မလို့လဲဆိုတော့တော်တော်လေးကိုစိတ်ဝင်စားစရာကောင်းတယ်ပေါ့နော်ဘာကြောင့်လဲဆိုတော့တချို့ကလေးမွေးပြီးပိန်မဲ့ဘာကြောင့်မလို့6နှစ်9နှစ်ကြီးတရုတ်ပြည်မှာသွားပြီးတော့မှပိန်မိနေကြတာလဲဆိုတော့ကျမတို့ကသိချင်တာပေါ့အ
ဲ
့ဒါနဲ့ကျမတို့ကလွတ်လာတဲ့အမျိုးသမီးတွေကိုမေးတယ်ဒါပေမဲ့ကျမထင်တာကတော့လူတယောက်ချင်းစီရဲ့အဖြစ်တက်ကတော့ကွဲပြားမယ်လို့ထင်ပါတယ်ရှင်ဒါပေမဲ့ကျမတို့တွေ့ခဲ့တဲ့အမျိုးသမီးတွေသူတို့ထပ်တည်းလွမြောက်လာတဲ့သူတွေကပြန်ပြီးပြောပြတဲ့အနေအထားရဆိုရင်သူတို့ကပြောတယ်အိမ်ရှင်တွေကိုပေါ့နော်ကျမကလေးလမ်းမွေးပေးပြီးပြီကျမအိမ်ပြန်ချင်တယ်ပေါ့နော်အဲဆွေမျိုးတွေမိသားစုတွေနဲ့အဖေအမေညီကောင်မတွေနဲ့တွေ့ချင်တယ်ဆိုပြီးတော့မှတောင်းဆိုတဲ့ခါကျရင်သူတို့ကပေးပြန်မယ်ပေးပြန်မယ်ဆိုပြီးတော့မှသူတို့ပေးမပြန်ဘဲနဲ့သူတို့အိမ်မှာပဲပုံမှန်လုပ်နေကြလိမ်ပိုင်းဆိုင်ရာတန်ဖက်မှုနဲ့အိမ်တွင်းတန်ဖက်မှုတွေသူတို့ကျူးလွန်နေပြီးတော့မှဒီအမျိုးသမီးတွေဆိုရင်ဥမာရဲစခန်းကိုသူတို့ကိုယ်တိုင်သွားပြီးတော့မှကျမလူကုန်ကူးခံရတာပါဆိုမှတရုတ်ရဲတွေကိုသွားပြောတာတောင်းမှတရုတ်ရဲတွေကအဲ့ဒီသူ့ကိုအိမ်သွင်းတန်းဖက်မှုလုပ်နေတဲ့အိမ်ကိုသူ့ကိုကိုယ်တိုင်ပြန်သွားပို့တယ်အဲ့တော့သူတို့ကိုကလေးငွေပြီးတာနဲ့ပြန်ခိုင်းမယ်ဆိုတဲ့အချက်လက်ကတော့တယောက်နဲ့တယောက်ရဲ့အခြေအနေပေါ်မှာမူတည်ပြီးတော့မှကွဲပြားမယ်လို့ထင်ပါတယ်ဒါပေမဲ့ကျမတို့တော်တော်များများကိုတွေးခဲ့တာကတော့ကလေးငွေပြီးတာနဲ့ပြန်ခိုင်းမယ်ဆိုတဲ့အချက်လက်ကတော့ကျမကြုံတွေ့ခဲ့ရတဲ့လောက်ကတော့မှန်ကန်မှုတိတ်မရှိပါဘူ
းဒီ Human Rights Watch ရဲ့အစီရင်ခံစာမှာပဲထပ်ပြီးထောက်ပြမစူးသူအစီရင်ခံစာပြုစုရမှာပြန်လွတ်လာတဲ့အမျိုးသမီး30ကျော်လောက်နဲ့ကိုတွေ့ဆုံမိ мян ပြီးတော့ဒီအစီရင်ခံစာကိုထုတ်ပြန်ဆိုအဲ့လိုပြန်လွတ်လာတဲ့အမျိုးသမီးတွေရှိတော့ဘယ်ပုံပင်နည်းနဲ့သူတို့ပြန်လွတ်လာအောင်ကြိုးစားကြလဲရှင
်အဲ့ဒါတော်တော်လေးစိတ်ဝင်စားစရာကောင်းတယ်ဘာကြောင့်လဲဆိုတော့ကျမတို့ဒီလွတ်လာဒီတွေ့ကြုံတော်တော်ဆိုးတဲ့အမျိုးသမီးသူခံရခဲ့တဲ့အကြောင်းအရာကိုပြောပြရတဲ့အချိန်မှာ
ဟုတ်ကဲ့
သူကဖုန်းကလုံးကိုရှာတွေ့ရအဲ့အိမ်မှာပဲအဲ့ဖုန်းအဟောင်းကိုတွေ့တော့သူအဲ့ဖုန်းအဟောင်းလေးကိုသူတင်းထားပြီးတော့မှဈေးသွားတဲ့အချိန်မှာသူပတ်စံနည်းနည်းဆီစုထားပြီးတော့မှအဲ့ဖုန်းဆိုင်မှာသွားပြီးတော့သူက SIM card လေးဝယ်တယ်ဝယ်ပြီးတော့မှသူတိထားသလောက်ကတော့ UNAM ပြည်နယ်ကိုခေါ်မဲ့ဖုန်းနံပါတ်ကုတ်နံပါတ်ဗာနဲ့ဆောက်ကလေးဆိုတော့သူကသိတယ်ဘာကြောင့်လဲဆိုတော့သူကလည်းတရုတ်နယ်စက်မှာနေလာတာ9နှစ်10နှစ်ရှိပြီဆိုတော့သူအဲ့အကြောင်းသိတဲ့အခါကျတော့သူကသွေးမိသွေးရဖုန်းနံပါတ်အကုန်လုံးနှိပ်တာနှိပ်တော့သူကနောက်ဆုံးကျတော့ဒီအမျိုးသမီးတယောက်ကကောက်ကင်တယ်သူကတော့တရုတ်နိုင်ငံသားဒါပေမဲ့ကချင်ပေါ့နော်အဲ့တော့သူကဘာသာစကားချင်းမိတဲ့ခါကျတော့မှသူကအဲ့ဒီမှာစပြီးတော့မှဒုက္ခရောက်နေတဲ့အကြောင်းပြီးရင်ဒီတိုင်းသားလက်နက်ကိုင်အုပ်ချုပ်မှုနဲ့နေဒီကမှရှိတဲ့အမျိုးသမီးအဖွဲ့အစည်းတွေကသူတို့ကယ်ဖို့အတွက်ဟိုကူညီပေးတယ်ဆိုတော့အကြောင်းအရာကိုသိထားတဲ့ခါကျတော့သူအဲ့ဒါလေးကိုသူ့ကူညီပေးဖို့တော့ပြောပြပေးဖို့အဲ့လိုမျိုးသူကအကူအညီတောင်းပြီးတော့မှတချို့ကအဲ့လိုမျိုးပုံစံမျိုးနဲ့သူတို့ဘယ်နေရာမှာရောက်နေရဆိုတာကိုဒီတရုတ်ပြည်မှာအသုံးများတဲ့ WeChat ပေါ့နော
်
application အဲ့ဒါ social media application ကိုတောင်းပြီးတော့မှ WeChat မှာဘယ်နေရာမှာသူကရောက်နေရဆိုတော့ location ကိုသူကနှိပ်ပြလိုက်အဲ့နေရာမှာတွေ့နိုင်တယ်ဆိုတဲ့အမျိုးပေါ့နော်အဲ့ဒါနဲ့သူတို့လာပြီးတော့မှကယ်ပေးတဲ့သူတွေရှိရပေါ့တချို့ကအဲ့လိုမျိုးလွတ်လာတယ်အမျိုးသမီးတော်များများကတော့ yes ခံတွေ့ရတယ်တရုတ် yes ခံကိုသွားပြီးတော့မှကျွန်မလူကုန်ကူးခံနေရတာပါအဲ့တော့ကျမနိုင်ငံကိုပြန်ပို့ပေးပါကျမဘယ်နိုင်ငံကနေရောက်လာတာပါဆိုပြီးတော့မှသွားပြီးတော့မှသူတို့ကိုသူတို့အဖမ်းခံတာမျိုးတွေရှိရဲတချို့တရုတ်ရဲတွေကတော့သူတို့ရဲခေါက်လာပြီးတော့မှလူကုန်ကူးခံရကြအောင်ပြောတဲ့သူတွေကိုလူကုန်ကူးတဲ့သူတွေကိုပဲပြန်ပြီးပို့ပေးတာမျိုးတွေရှိသလိုတချို့ကတော့မြန်မာအစိုးရကိုပြန်ခေါ်ပြီးတော့မှပြန်ပြီးပို့ပေးတာတွေရှိသလိုတိုင်းဒေသနဲ့ကဥမာ KIOKIA ကလည်းသူတို့မှ UNAM ပြည်နယ်ထဲမှာကိုယ်စားလှယ်ရုံးချုပ်တွေရှိတယ်။အဲ့ကိုယ်စားလှယ်ရုံးချုပ်တွေကိုသူကဆက်သွယ်ပြီးတော့မှပြန်ပို့ပေးတာမျိုးတွေရှိတယ်ဆရာ။ဟုတ်
။အဲ့လိုမျိုးပြန်လွတ်လာပြီးတော့တစ်ဖက်နိုင်ငံကိုပြန်ရောက်လာတဲ့အခါမှာ Human Rights Watch Report ကိုပဲပြန်ကူးကားရမယ်ဆိုရင်ဒီအမျိုးသမီးတွေက social stigma ပေါ့နော်။လူမှုအတိုင်းပိုင်းမှာတင်ချဆက်ဆံခံရတာရှိတယ်လို့လည်းဖော်ပြထားပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ပါရောဘယ်လိုမြင်ပါလဲ Esther
ဟုတ်ကဲ့အဲ့ဒါကလေကျမတို့နိုင်ငံကလေတနိုင်ငံလုံးဖြစ်နေတဲ့အနေအထားပေါ့နော်ဥမာအမျိုးသမီးတယောက်လူကုန်ကူးခံရတာတခုတည်းမဟုတ်ပဲနဲ့ကျမတို့တိုင်းပြည်ထဲမှာဖြစ်တဲ့ဥမာအသမအချင်းခံရတဲ့အမျိုးသမီးတွေကိုဆိုရင်လေကျမတို့ရဲ့လူမှုအတိုင်းအဝိုင်းကနေပြီးတော့မှနည်းနည်းဟိုအနေအထားဆက်ဆံတဲ့ဟာမျိုးတွေကတော်တော်လေးကိုရှိရရှင့်ဒီအမျိုးသမီးတွေကိုလူကုန်ကူးခံရ တယ်သူများရဲ့မရလို့တယ်ပေါ့နော်အဲ့လိုမျိုးပုံစံမျိုးနဲ့ပြန်ပြီးဆက်ဆံတဲ့ခါကျတော့ဒီအမျိုးသမီးတော်တော်များများကဒီလူမှုအတိုင်းဝိုင်းမှာသူတို့ဝင်မဆန့်ရတော့ပဲနဲ့အိမ်တွင်ပုံနဲ့သူတော်တော်များများပြန်ဖြစ်သွားတာမျိုးရှိရှေ့အဲ့တော့သူတို့ကပုံမှန်အနေထားအားဖြင့်လူမှုအတိုင်းဝိုင်းထဲမှာပြန်ပြီးဝင်ဆန့်ဖို့သူတို့အတွက်ကနေရာမရှိလို့မျိုးတော့ဖြစ်တာမျိုးတွေရှိရပေါ့နော်အဲ့တော့သူတို့အတွက်ပြန်ပြီးတော့မှပုံမှန်လူမှုအတိုင်းဝိုင်းမှာပြန်ပြီးလှုပ်ရှားသွားလာနိုင်ဖို့အတွက်ကဒီလူတွေကသူတို့ဖိမပေးမှရမယ်ဆိုတာကိုသူဒီမှာတို့လူမှုအတိုင်းဝိုင်းရလူတွေကတိတ်ပြီးနားမလည်ကြတာပေါ့နော်အဲ့တော့မျိုးသမီးတော်တော်များများအဲ့ဒါကိုလုံးဝခံနေရတယ်ဒီမှာတို့ကတော့ပြန်လာတဲ့သူတွေကိုမေးတဲ့ပုံစံအရဆိုရင်အဲ့လိုတွေးရပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal
အင်ဂျင်တရုတ်နိုင်ငံမှာလွန်ခဲ့တဲ့ဆယ်စုနှစ်တွေကတရင်အောင်ကလေးတူတာယူကွင်းပြည်ရဲ့စနစ်ရဲ့အကျိုးဆက်အဖြစ်မြို့သားဥယျာဉ်ပုံများနေတာကြောင့်တရုတ်နိုင်ငံနဲ့နယ်စပ်ချင်းဆက်နေတဲ့ကချင်ပြည်နယ်အတွင်းကမြို့သမီးတချို့ဇနီးအမယားအဖြစ်ရောင်းစားခံရတဲ့အကြောင်းကို2016ခုနှစ်ပုလစာသတင်းထူးချွန်စွာ SR2 ဆန်ကိုဆက်သက်မေးမြန်းပြီးဒေါ်လာတန်ကအမျိုးသမီးကဏ္ဍမှာပြန်လည်တင်ဆက်တာဖြစ်ပါရခင်ဗျာဒီကဏ္ဍကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်အခုတော့တုတ္တဆောင်လင်အမေရိကန်တခွင်ကိုနားဆင်ကြရမှာပါ Silicon Valley ဟာနည်းပညာပိုင်းဆိုင်ရာကျွမ်းကျင်သူတွေအခြေစိုက်ရာနေရာဖြစ်ပြီး Google, Facebook နဲ့ Apple ကုမ္ပဏီရဲ့ဌာနချုပ်ရုံးတွေလည်းဖွင့်လှစ်ထားရှိပါတယ် California ပြည်နယ်မြောက်ပိုင်း San Francisco မြို့ကနေ San Jose အထိကျယ်ပြန့်တဲ့ဒီနေရာမှာနည်းပညာကုမ္ပဏီသူတွေကလည်းစတင်ဖွင့်လှစ်ကြလည်ရှိပါတယ်ဒီကုမ္ပဏီတွေဘယ်လိုအစာပြိုးလှုပ်ဆောင်ကြသလဲဆိုတာကိုဒီတစ်ပတ်သုတ္တဆောင်လင်အမေရိကန်တခွင်မှာကိုအောင်ကစူးစီးတင်ပြပေးထားပါရခင်ဗျာ
အမေရိကန်ပြည်အောင်စုမှာအခြေချနေထိုင်ဖို့နီပေါ်နိုင်ငံကနေမိဘရင်းနဲ့အတူပြောင်းရွှေ့လာစဉ်တုန်းကမော်နီရှာပါကက်ရှာဆီလီကွန်ဗယ်လီမှာကုမ္ပဏီလုပ်ငန်းတစ်ခုစတင်နိုင်ဖို့စိတ်ကူးတဲ့ရှိမနေခဲ့ပါဘူး။တကယ်တော့လဲဆီလီကွန်ဗယ်လီဆိုတာဟာကယ်လီဖိုးနီးယားပြည်နယ်ကဒေသတစ်ခုဆိုတာထက်နည်းပညာဆိုင်ရာစွန့်ဦးတီထွင်လုပ်ငန်းတွေအစပြုရာနေရာဖြစ်ပြီးဒီနေရာဟာလုပ်ငန်းတွေစတင်ခြင်းစိတ်ရှိလာအောင်နှုံဆော်နိုင်စွမ်းရှိတယ်လို့မော်နီရှာပါကက်ကပြောပါရယ်
။ At first my parents were very confused.
မိဘတွေကတော့ဘာဖြစ်သွားပါလဲလို့တွေးနေကြမှာပါ။ဆေးကျောင်းတက်ဖို့ပြင်ဆင်ရတယ်။နောက်ဆေးကျောင်းရောက်ပြီးမှဆက်မတက်တော့ဘူးဆိုတော့ဘာကြောင့်လဲဆိုတာကိုသူတို့နားမလည်နိုင်ဖြစ်ပါတယ်
။လူသားတွေရဲ့နေစဉ်ဘဝမှာအထောက်အကူပြုစေမယ့်ဤပညာဆိုင်ရာပစ္စည်းတစ်ခုကိုထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကိုပါကက်ရှာတခြားနှစ်ဦးနဲ့အတူတည်ထောင်ခဲ့ပါတယ်။လူခန္ဓာကိုအနေထားနဲ့အပြေးလေးခြင်းရမှာရေရှည်ဒဏ်ဖြစ်စေနိုင်တဲ့အနေထားတွေကိုရှာဖွေဖော်ထုတ်ပေးတဲ့လူခန္ဓာကိုယ်မှာတက်ဆင်လို့ရတဲ့ sensor ကို Lumo Body Tech ကုမ္ပဏီကတည်ထွင်လိုက်ပါတယ်။ကုမ္ပဏီပူးရဲတည်ထောင်သူတူဦးဖြစ်တဲ့ Charles Wang ကအခုလိုပြောပါတယ်
။ There are a lot of studies that show
လူခန္ဓာကိုယ်အနေထားမှမှန်ရင်နောက်ကျောအောင့်တက်တယ်ဆိုတာမျိုးဆက်ဆက်မှုရှိတဲ့အထောက်အထားတွေတွေ့ရပါတယ်
။ဆရာဝန်တယောက်ဖြစ်တဲ့ Charles Wang ရဲ့မိဘတွေကထိုင်ဝမ်ကဖြစ်ပြီးအခုအခါမှာတော့သူဟာစွန့်ဦးတည်ထွင်လုပ်ငန်းရှင်တူဦးဖြစ်လာပါတယ်။နောက်ကျောအောင့်စေတဲ့အနေထားမျိုးနဲ့ထိုင်မိရင်လူခန္ဓာကိုယ်မှာတက်ထားတဲ့လူမိုလိုက်စင်ဆာကတုံခါပြီးတော့သတိပေးပါရယ်နောက်ထပ်စင်ဆာတစ်ခုကတော့အပြေးလေးကျင့်ရမှာလူခန္ဓာကိုယ်မှာတက်ဆင်းပြီးတော့အသုံးပြုနိုင်ပါရယ်ဒီစင်ဆာတွေကနေပေးပို့တဲ့ခန္ဓာကိုယ်အနေအထားကိုချိတ်ဆက်ထားတဲ့မိုဘိုင်းဖုန်းကနေတဆင့်သိရှိနိုင်တာပါလုပ်ငန်းတစ်ခုစတင်ထူထောင်တာဟာအပြေးလေးကျင့်တယ်လို့ပဲလို့ကုမ္ပဏီပူးရဲတည်ထောင်သူအန်ဒရူးချန်ကပြောပါရယ်
Order of magnitude like you can't even compare the speed
တခုပြီးတခုဖြစ်ပြက်နေတဲ့အချိန်မှာကိုယ့်ရဲ့လှုပ်ရှားမှုနဲ့ဆုံးဖြတ်ချက်ချမှုတွေကိုနိုင်ရှင်ကြည့်ဖို့ဖြစ်နိုင်ပါဘူးဒါကလည်း bureaucracy တိတ်မရှိလို့ပါ
လုပ်ငန်းတစ်ခုစတင်ထူထောင်ရမှာပါဝင်သူတွေဟာမြင်မြန်ဆန်းဆန်းလေ့လာသင်ယူဖို့လိုပြီးနေ့စဉ်နေ့တိုင်းကြုံရတဲ့အခက်အခဲတွေကိုလည်းဖြေရှင်းနိုင်စွမ်းရှိရမယ်လို့ဝန်ကပြောပါတယ
် super fun I mean
တကယ်ကိုပြောစရာကောင်းပါတယ်တခုနဲ့တခုမတူတာတွေကိုဒီမှာအမြဲလုပ်နေရပါတယ်
Silicon Valley မှာအတူတကွပူပေါင်းလှုပ်ဆောင်တဲ့အလေးထားရှိပြီးလုပ်ငန်းတစ်ခုစတင်ဖို့တွန်းအားတွေလည်းရှိတာကြောင့်စိတ်သက်တက်ကြွစေရပါပဲလို့ Package ကပြောပါတယ်။အခုလိုသူ့လုပ်ငန်းအောင်မြင်လာတာကိုတွေ့ရတာကြောင့်မိဘတွေအနေနဲ့လည်းပျော်ရွှင်ကြပါတယ်လို့သူကပြောပါတယ
်။ I want to make them proud and I want them to know
သူတို့တွေဂုဏ်ယူစေချင်ပါတယ်။ကိုလုတ်ချင်တာကို့အိမ်မက်ကိုအကောင့်ထဲဖောက်ခွင့်ပေးခဲ့တဲ့အတိုင်းဆက်ကြိုးစားမယ်ဆိုတာကိုလည်းသိစေချင်တယ်။ကျမအောင်မြင်မှုရဖို့ကြိုးစားရင်သူတို့ကိုဂုဏ်ပြုရလည်းဖြစ်ပါတယ်။
အောင်မြင်မှုကိုရရှိဖို့ကြာရှုံးမှကိုကြောက်နေဖို့မလိုဘူးလို့လည်းပါကက်ကဆိုပါတယ်ဒီအခြေအနေကိုလေ့လာသင်ယူဖို့အခွင့်အရေးတရအဖြစ်ရှုမြင်သင့်တယ်လို့လည်းသူကပြောပါတယ် Podcast လို့ Silicon Valley ကိုပြောင်းရွှေ့လာသူနောက်တူကတော့စီးပွားရေးဆုံဦးတီထွင်သူတူဖြစ်တဲ့ Ray Wu ပါသူဟာတရုတ်နိုင်ငံကပြောင်းရွှေ့လာတဲ့လူငယ်တစ်ယောက်ဖြစ်ပြီး American Aimet ကိုအကောင့်ထဲပို့ဖို့ဂိုဒေါင်တစ်ခုကနေလုပ်ငန်းစတင်ထူထောင်သူပါ
Every day is
နေ့စဉ်တိုင်းစိတ်လို့ရှားစရာတွေကြီးပါပဲပုံမှန်လုပ်ရိုးလို့ဆိုရင်တိုင်းလုံနေရတာမျိုးမဟုတ်ဘူးလေ
Massachusetts ဤပညာတက်ကတူတက်ခဲ့တဲ့ engineer Wu ဟာ Wind ဆိုတဲ့ company ကိုပူးရဲတည်ဆောင်သူဖြစ်ပြီးတော့တရုတ်နဲ့ American နိုင်ငံကြားသွားလာရင်ဒီ company ထောင်ဖို့အကြံရခဲ့တာပါ
in the 1980s
ကျွန်တော်1980ခုနှစ်တွေကတရုတ်နိုင်ငံမှာမွေးခဲ့ပြီးတော့ American နိုင်ငံကိုကျွန်တော်ငယ်ငယ်ကတည်းကရောက်လာခဲ့တာပါအဲ့ဒီချိန်တုန်းကလေထုညဉ့်ညမ်းတာတွေလည်းတကယ်ကိုမရှိပါဘူးကူတီမမီနေပါသေးတယ်အဲ့ဒီအချိန်မှာတရုတ်နိုင်ငံဟာဆင်းရဲနေသေးဖြစ်တာကြောင့်လမ်းတွေပေါ်မှာကားတွေလည်းမရှိသလိုဆဲဥတွေလည်းမရှိပါဘူးကျွန်တော်မိဘတွေနဲ့အမျိုးတွေကိုမကြာခဏသွားပြီးလက်ပတ်အုပ်မှာပါတရုတ်နိုင်ငံမှာစီးပွားရေးတိုးတက်လာတဲ့အမျှသဘောပတ်ဝန်းကျင်အရေးကအစိုးဆုံးဘက်ကိုပြောင်းသွားပါတယ်ကျွန်တော်အမျိုးတွေအပေါ်အကျိုးသက်ရောက်မှုတွေရှိလာတာကိုကျွန်တော်ကိုယ်တိုင်မြင်ခဲ့ရပါတယ
်လေထုညဉ့်ညမ်းတဲ့နေရာတွေမှာနေထိုင်ကြသူတွေရဲ့ဘဝတွေတိုးတက်လာဖို့ရည်ရွယ်ချက်နဲ့ဟောဒီတကိုရေးလေထုတပ်ဆင်ဆက်ကိုဝူးနဲ့အဖွဲ့ကဆောက်လုပ်ခဲ့ကြတာပါကိုလံဘီယာနိုင်ငံကရွှေပြောင်းအခြေချလာတဲ့မိဘတွေကမွေးဖွားလာသူတဦးဖြစ်တဲ့ MIT engineer Eric Monos အတွက် Silicon Valley ကိုရောက်ဖို့ဆိုတာဟာလွယ်ကူတဲ့အလုပ်တော့မဟုတ်ပါဘူ
း I grew up with a single mom my parents
အဖေမရှိပဲကျွန်တော်ကြီးပြင်းခဲ့တာပါကျွန်တော်ငယ်ငယ်ကတည်းကမိဘတွေကွာရှင်းခဲ့ကြပြီးအမေတယောက်တည်းပဲကျွန်တော်ကိုကျွေးမွေးပြုစုပြီးအိမ်အလုပ်အလုံးလုပ်ခဲ့ရတာပါဒါကြောင့် MIT ကိုရောက်အောင်စူးစမ်းနိုင်ခဲ့တဲ့အတွက်ရောအခုလက်ရှိအလုပ်ကိုစတင်နိုင်ခဲ့တဲ့အတွက်ပါတိတ်ကိုဂုဏ်ယူမိပါတယ်
။လေထုတန့်စင်ရေးဆက်ကိုတည်ဆောက်ဖို့စမ်းသပ်မှုအချင်းချင်းလုပ်ခဲ့ရတာနှစ်နှစ်နီးပါးကြာပါတယ်။လေလန်းချောင်းကိုထိန်းချုပ်တဲ့အစိပ်ပိုင်းတွေကိုသူတို့အဖွဲ့တီထွင်ဖန်တီးခဲ့တယ်လို့ဝူးကပြောပါတယ်။လေထုအရေးသွေးကိုစောင့်ကြည့်ဖို့ဒီစင်ဆာကိုတီထွင်ခဲ့တာဖြစ်တယ်လို့ application တစ်ခုကိုလည်းတီထွင်ခဲ့ကြပါတယ်။နေရာပေါင်းစုံကလေထုအရေးသွေးကိုပြတဲ့မြေပုံဖြစ်လဲဒီ application ကိုအသုံးပြုနိုင်တယ်လို့ဝူးကပြောပါတယ်။ဒီလိုလေထုစင်ဆာတွေနဲ့ GPS ပါတဲ့ဖုန်းတစ်လုံးရှိုံနဲ့ဘယ်နေရာမှာလေထုညဉ့်ညမ်းမှုရှိတယ်လဲဆိုတဲ့သတင်းအချက်အလက်တွေကိုလူတွေသိနိုင်ပါတယ်မြို့ရဲ့ဘယ်ပိုင်းမှာလူထုအရေးသွေးဘလောက်ရှိတယ်လဲဆိုတာကိုလည်းလူတွေသိနိုင်ကြမှာပါလို့ရေဝူးကပြောပါတယ
် important to rally people but just having
ဆိုတာသိကိုအင်အားကြီးရဲ့လို့ထင်ပါတယ်အကျဉာဏ်တွေကလူတွေအတွက်အရေးကြီးပေမဲ့အကျဉာဏ်ရှိနေုံနဲ့မလုံလောက်ပါဘူးလူများစုမှာအကျဉာဏ်စီတော်များများရှိကြပေမဲ့ဘယ်တော့မှလည်းအကောင့်ထဲမပေါ်ကြပါဘူးအကျဉာဏ်တွေကိုအကောင့်ထဲပေါ်ဖို့ဆိုတာကလည်းကျူပန်းအထုံမှုတိတ်လို့သလိုအချိန်နဲ့အတော်ကုန်ပါတယ်
။ကုမ္ပဏီတစ်ခုအောင်မြင်ဖို့ဆိုရင်အကျဉာဏ်တွေကိုဘလောက်အကောင့်ထဲပေါ်နိုင်တယ်လဲဆိုတဲ့အပေါ်မှာမူတည်တယ်လို့ဝူးကဆိုပါတယ်။ဝူးနဲ့အဖွဲ့ဟာဂိုဒေါင်တွေကနေသူတို့ရဲ့အလုပ်တွေအောင်မြင်လာဖို့တစ်ခါတလေမှတစ်ရက်ကို12နာရီတစ်ပတ်ကို9ရက်လုံးအလုပ်လုပ်နေကြရလဲဖြစ်ပါတယ်။ Silicon Valley မှာနှီးပညာကုမ္ပဏီတစ်တွေအခုလိုပေါ်ထွက်လာသလိုနှီးပညာနဲ့ပတ်သက်တဲ့တနန်းတွေနှီးနော flavor တွေလည်းကျင်းပလိမ့်ရှိပါတယ်။ဒီပညာကိုအသုံးချပြီးလူတွေကိုဘလို့အကျိုးပြုမလဲဆိုတဲ့ခေါင်းစဉ်နဲ့ကျင်ပါတဲ့တင်နန်းတိုတခုကိုတက်ရောက်ခဲ့တဲ့မလလဝင်းကတော့ Silicon Valley ရဲ့အတွေ့အကြုံကိုအခုလိုပြပြသွားပါရခင်ဗျာ
သူစဉ်ကျွန်တော်တို့ကျောင်းမှာပေါ့ဒီ Singularity University မှာ market တွေကိုမရောက်သေးတဲ့ဒီပညာတွေအများကြီးရှိတယ်။နောက်ကိုယ်နဲ့အတူကျောင်းလာတဲ့ကျောင်းသားတွေကလည်းတကယ်ကဘာအနှံ့ကဟောထိပ်သီးပညာရှင်တွေလို့ဖြစ်နေတယ်။ဒီမှာလောက်ကဘာကိုရောက်ထူးတဲ့လူတွေပါတယ်။နောက်ပြီးတော့လေကျွန်တော်တို့ရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဒီ DNA တွေကို sequence လုပ်တဲ့လူတွေပါတယ်။နောက် gene တွေကျန်းမာရေးမကောင်းကျွန်တော်ကန်ဆာရောဂါရှင်တွေပါတယ်ဆိုရင်အခုကရှိတဲ့အပြင် market ထဲမှာရှိတဲ့နည်းပညာကchemotherapy နဲ့ပဲဒါပေမဲ့ဒီကကျောင်းသားတွေလုပ်နေတဲ့ဟာတွေက gene ကို edit လုပ်တဲ့ဟာမျိုးတွေ။ဒါဆိုမျိုးဆိုတော့တစ်ခါမှလည်းမကြဘူးဒီနည်းပညာတွေဒီရောက်လာပြီးတော့အရာဝတ္ထုတွေကိုအုံနောက်နဲ့ control brain နဲ့ mind နဲ့ control လုပ်တဲ့နည်းပညာတွေရောဒါတွေဆိုတော့တစ်ခါမှရှိရလို့တော့မထင်ရတဲ့ဟာဆိုဒီလျှောက်ချင်းအချိန်မဲ့ဝစ်ကြပြီးတော့ငွေတန်းရောက်သွားသလိုခံစားရတယ်
ကိုအောင်တက်ဆက်ပေးတဲ့ဒီတစ်ပတ်သုတ္တဆောင်လေအမေရိကန်တစ်ခွင်ကိုနားဆင်ခဲ့ရတာပါ VOA ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုလိုကြတယ်ဒီသတင်းတောင်းကျင်ကြတယ်ဆိုရင် burmese@voanews.com ကိုဆက်သွင်းနိုင်ပါတယ် VOA ကထုတ်လွှင့်ပေးနေတဲ့သတင်းပတ်ဆင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနိုင်ငံသတင်းတွေကိုလည်း VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နှိပညာကဏ္ဍပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြအောင်ပါခင်ဗျာ
တန်လွင်မြတ်မှာမြစ်တယံစာတသုံးဆွဲဖို့အတွက်လှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးစိုးရိမ်ရတဲ့အနေအထားတွေကိုဒီတစ်ပတ်မှာပြောပြပေးမှာပါ မြန်မာနိုင်ငံရဲ့အဓိကမြစ်ကြီးလေးတွေမှာအရေးပါတဲ့တန်လွင်မြစ်ဟာမြန်မာနိုင်ငံထဲမှာတိုင်းဒေသလူမျိုးစုဒေသတွေကိုဖျက်ပြီးစီးဆင်းနေတယ်လို့အိန္ဒိယနိုင်ငံတွေမှာပါဖျက်ဆီးတဲ့မြစ်တစ်စင်းဖြစ်ပါတယ်။ဒါကြောင့်ဒီမြစ်ရဲ့တန်ရန်စာတကိုထုတ်ယူသုံးစွဲမယ်ဆိုရင်အတော့ကိုသတိထားရမယ်လို့မြမတဘာဝဝင်းကျင်ထိန်းသိမ်းလှုပ်ဆောင်နေတဲ့မြမပြည့်မြဲစွန့်ရင်အသင်းရင်းမြဲအထွေထွေအတွင်းမှုအနွာစီဝဗေဒပညာရှင်ဦးအောင်မြင့်ကပြောပါတယ်
။တန်လွင်မြစ်တရားစာတကိုနိုင်ငံတော်ရေရှည်ဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုပြီးသုံးချနေနေရမှာအဓိကဒီမြစ်တရားစာတရဲ့ရေးအားလျက်စက်တွေကိုထုတ်ယူအသုံးချခြင်းနဲ့ပတ်သက်တဲ့ကိစ္စတွေဟာတကယ်ပဲ sustainable development ဖြစ်မှာဖြစ်ပေါ့။အဲ့ဒါတွေနဲ့ပတ်သက်ပြီးကျွန်တော်တို့စိုးရိမ်ပူမှန်မှုရှိပါတယ်။အဲ့ဒီအတွက်ကိုနိုင်ငံတော်ရဲ့လက်ရှိစီမံကိန်းတွေဆောင်ရွက်နေတဲ့အခြေအနေနဲ့တကယ်အောက်ခြေမှာဒီမြစ်တရားစာတနဲ့တည်းဆက်ဆက်နေတဲ့ကျေးဇူးရရဲ့အခြေအနေတွေလေ့လာပြီးတော့ဖြစ်သင့်ဖြစ်တတ်တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကစာတမ်းတွေပြုစုတယ်နောက်ပြီးတော့ workshop တွေပြုလုပ်တယ်အဓိကကြတဲ့ stakeholder စီနဲ့ကျွန်တော်တို့တွေ့ဆုံဆွေးနွေးတယ်အထူးသဖြင့်ဒီတန်လွင်မြစ်ကိုပိုင်ဆိုင်နေတဲ့ဒီတရုတ်နိုင်ငံရဲ့နောက်တစ်ခါယူရီးယားနိုင်ငံရဲ့မြန်မာနိုင်ငံရဲ့ပေါ့နော်အဲဒီမှာရှိတဲ့ပညာရှင်ပိုင်းတွေကနောက် civil society ကိုခေါ်တဲ့အောက်ခြေလူလူပိုင်းတွေကိုကျွန်တော်တို့ဒီတရားစာတပေါ်မှာဆွေးနွေးတာတွေပေါ့နော်နောက်ပြီးစီမံခန့်ခွဲနဲ့ပတ်သက်တဲ့ဖြစ်နေတဲ့အခြေအနေပေါ်မှာသုံးသပ်တာတွေကျွန်တော်တို့ဒီစက်တိုင်လုပ်ပါတယ်
ဟုတ်ကဲ့ဆရာဆော့ဆော့ပြောတော့စိုးရိမ်နေဆိုတော့လေဘာကြောင့်စိုးရိမ်ရတာပါလဲဆရာဒီတန်လွင်မြစ်ပေါ်မှာရေကာတာတွေဘလောက်များဆောက်နေလို့စိုးရိမ်ရတာပါလဲ
လက်ရှိသုံးပြနေတဲ့ခြေနေကြည့်မယ်ဆိုရင်ဒီကျွန်တော်တို့မြစ်ညာပိုင်းဖြစ်တဲ့အပေါ်ပိုင်းရုပ်နိုင်ငံကလည်းဒီတာတမန်တွေဆောက်ဖို့စီမံကိန်းတွေအများကြီးရှိပါတယ်ဓမ္မပြည်ဘက်ကလည်းရှိတယ်ပေါ့နော်ဒါအခိုင်အမာပေါ့အဲ့ဒီရှိတဲ့စီမံကိန်းတွေကိုကြည့်တဲ့အခါမှာဒီဒီရုပ်နိုင်ငံဘက်ကတော့ကျွန်တော်တို့ဘာမှမတက်နိုင်ဘူးဒါပေမဲ့လို့ကျွန်တော်တို့အနေနဲ့ဒီမြစ်ကတခုတည်းဖြစ်တဲ့အတွက်ဒီရေတရားစာတကိုခွဲခြားအသုံးပြုရေးမှာကဘာလုံးနဲ့ဆိုင်တဲ့ဒီ transboundary law စီ regulation တွေကိုတစ်ဖက်ကဆောင်ရွက်ထားတာတွေကျွန်တော်ဘက်ကဆောင်ရွက်ဖို့ရှိသလားနောက်ပြီးဘယ်လိုအခြေအနေလုပ်နေသလဲဆိုတော့ကျွန်တော်ဆွေးနွေးတာတွေရှိတယ်အဲတခုပေါ့နောက်တစ်ခုကအဓိကသူ့ပုံမှာ yearly asset တွေထုတ်မယ်ဆိုရင် yearly asset ထုတ်နည်းကတော့အမျိုးမျိုးရှိတယ်အဲ့ဒီထက်မှဒီတာတမန်အမြင့်ကြီးတွေစောက်ပြီးထုတ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီတာတမန်တွေရဲ့ခိုင်မာမှုပေါ့နော်သူရဲ့ဒီစောက်မှုဉာဏ်ပညာတွေကဘယ်လောက်ထိခိုင်မာသလဲ။ဘာဖြစ်လဲဆိုတော့ဒီမြစ်ကြီးကဘူမိဗေဒဆိုင်ရာဘက်ကကြီးမဲ့ဆိုရင်ဒီ geological fault line လို့ခေါ်တဲ့ဒီပြည့်ရွေကျော်တွေပေါ်မှာရှိနေတယ်။အဲကြောင့်မလို့အဲ့ဒါနဲ့ပတ်သက်လို့ဉာဏ်ပညာပိုင်းဘယ်လောက်ခိုင်မာမှုရှိမလဲ။တကယ်လို့ဖြစ်ခဲ့လို့ရှိရင်ဘယ်သူသောအန္တရာယ်တွေဖြစ်ပေါ်နိုင်တယ်လဲဆိုတာကိုဒီရုပ်နိုင်ငံဘက်ကကျွန်တော်တို့နိုင်ငံဘက်ကဘူမိပညာရှင်တွေကြီးလာတဲ့အခြေအနေတွေရောကျွန်တော်တို့ကတတ်နိုင်ဆုံးဒီ information တွေကိုသိတာအောင်ကျွန်တော်တို့လုပ်တယ်နောက်တစ်ခုကဒီမြစ်တရားစာတကထွက်တဲ့လျှက်ဆက်ကျွန်တော်တို့နိုင်ငံမှာထုတ်သုံးမယ်ဆိုရင်လေတရားစာတကိုဒီအစနစ်ပေါ်မှာဒီအစနစ်တန်ဖိုးပေါ်မှာထုတ်သုံးတဲ့တန်ဖိုးနဲ့ကိုက်ညီတဲ့ကျွန်တော်တို့တန်တဲ့ဒီ value ကိုကျွန်တော်တို့နိုင်ငံရရလားဥပမာကျွန်တော်တို့ဒီမြန်မာပြည်ကြည့်လို့ရှိရင်ဒီ FDI လို့ခေါ်တဲ့ Foreign Direct Investment ကနေ့ဒီ 100% investor လောက်တဲ့နိုင်ငံခြားကုမ္ပဏီကဒီတရားစာတတွေကို50%နီးပါးတော့သူတို့ပိုင်နေမယ်အဲ့ကဒီကြားမှာလည်းထွက်လာတဲ့လျှက်စက်ကလည်းသူတို့က90ရာခိုင်နှုန်းလောက်ယူမယ်ဆိုလို့ရှိရင်ကျွန်တော်တို့အတွက်စိုးရင်ပေါ်ရပေါ့နော်ကျွန်တော်တို့ဒီမသေးကြတဲ့ပေါ့ကျွန်တော်တို့တန်မတန်ဆိုတဲ့အခြေအနေကချင်းလင်းကျွန်တော်တို့မသိရဘူးတန်ပညာရှင်ပိုင်းရောဒီမြစ်တလျှောက်မှာနေတဲ့လူတွေရဲ့ဒီလူမှုစီးပွားရေးပိုင်းတွေရောမသိရဘူးနောက်တစ်ခုကဒါတွေလုပ်လို့ရှိရင်အရေးကြီးတာကကျွန်တော်နိုင်ငံမှာတော့ပတ်ဝန်းကျင်ဆိုင်ရာဒီ EIA ဒီ regulation ဆိုတာရှိတယ်ဒီ environmental social ကိုသုံးတာအဲဒီကွာ water နဲ့ပတ်သက်လို့လေရေနဲ့ပတ်သက်တဲ့ဒီ water management frame တွေရှိတယ်။အဲဒါတွေနဲ့ဘယ်လောက်ထိကန့်ညီမှုရှိသလဲဘယ်လောက်ထိကျွန်တော်တို့ကတည်ကြမှုရှိသလဲဆိုရယ်ပွင့်လင်းမြင်သာတဲ့ပေါ့နော်။ရှင်းလင်းပြောပြချက်တွေကျွန်တော်တို့သိအောင်စူးစမ်းနေတယ်ပေါ့နော်။သိလည်းမသိရတဲ့အချိန်တွေမှာမရှိသေးဘူး
။ဟုတ်ကဲ့ပါဆရာ။ဆရာဒီတန်လွင်မြစ်ကဗမာပြည်ဘက်အချမ်းမှာပေါ့နော်။ဆယ်တွေဆောက်တဲ့အခါမှာဟိုမြစ်ကြောင်းမှာထိကြိုက်နိုင်တဲ့အနေထားပေါ့နော်။ဟိုမှာဆိုရင်မြစ်ကြောင်းမှာကြတဲ့အနေတွေရဲ့အပြောင်းလဲတွေနောက်ပြီးတော့မြစ်ဝကျွန်းပေါ်တစ်လျှောက်မှာထိကြိုက်နိုင်ခြေရှိတာတွေအဲ့ဒါတွေလည်းနည်းနည်းပြောပြပေးပါဆရာ
။မြစ်ကြောင်းနဲ့ပတ်သက်လို့တော့ဒီမြစ်တရားစာတာတစ်ခုကသူ့ရဲ့ရေဝေရေလေကစပြီးတော့မြစ်စည်းစင်းနဲ့တစ်လျှောက်လုံးပင်လယ်ဘက်ကိုပေါက်ထွက်တဲ့ဒီပေါ့တစ်လျှောက်လုံးကဒီ river ecosystem တွေနဲ့သူတက်ရောက်မှုတွေအများကြီးရှိတယ်အဲ့ဒီမှာဒီနံပါတ်1ကသူစီးဆင်းလာတဲ့မြစ်ကြောင်းတစ်လျှောက်လုံးကအပေါ်ပိုင်းမှာဆိုရင်အမှန်ဆိုရင်ဒီကချင်လူမျိုးအုပ်စုတွေရှိတဲ့နေရာနဲ့လည်းနှိစက်တဲ့အပြင်ရှမ်းပြည်နယ်နောက်တစ်ခါကျွန်တော်ကယားပြည်နယ်နောက်တစ်ခါခရင်ပြည်နယ်မွန်ပြည်နယ်ကိုဖြတ်တဲ့အတွက်ကျွန်တော်နိုင်ငံမှာအဓိကတိုင်းရင်းသားတွေနေထိုင်တဲ့နေရာတွေကိုဒီဖြတ်တဲ့အနေအထားမှာရှိတယ်ဒါတစ်ခုပေါ့နောက်တစ်ခုကဒီမြစ်ကစီးဆင်းလာတဲ့တစ်လျှောက်လုံးဟာနောက်ဆုံးဗမာနိုင်ငံမှာစတန်ရင်မြို့ဝဘလူးကျွန်းထိပ်ထားပြီးတော့ဆုံးသွားတယ်အဲ့ဒီ area ကတကယ်တမ်းဆိုရင်ပင်လယ်ရေနဲ့ဆက်ဆက်ပြီးတော့ဒီရေကျူးခြင်းကဇက် area ဆိုတာ ရေကျုံစိရေငန်ဇက်ဒီဟာစနစ်ပေါ်နေဒီအဆူရာအီကိုစနစ်ဆိုရှိတယ်အဲ့ဒါနဲ့ပတ်သက်တဲ့ဒီငါးပဇွန်တို့ခုနလိုပေါ့ဒီရောတို့ဒီရေမော်တို့စသည်ပေါ့ဒါတွေကလည်းဘာဝတရားစားတဲ့ငကူတွေကရှိနေကြတယ်တကယ်လို့သာဒီရေစည်းရေလာကိုအပြောင်းလဲလုပ်မယ်ဆိုရင်တော့ဒါဂီယာစနစ်ကဒီရာပေါက်ပြောင်းလဲမှာပဲ
လုံးလုံးဆင်မှာထင်သာမြင်သာပြည့်စုံမှုဘာတွေတွေ့ရပါလဲဆရာအဲတန်နေမြင့်ကြောင်းတခြားမှာ
အခုလောလောဆယ်ကတော့ဒီရတမစီမံကိန်းနေဆိုတာက MOU အဆင့်လောက်မှရှိပြီးတော့ counter for ဆင့်တော့မရှိသေးဘူးဒါပေမဲ့လို့ဒီ MOU ဆင့်လောက်မှရှိနေတဲ့ဟာကို counter for နိုင်အောင်လို့ပြင်ဆင်မှုတွေလုပ်နေတာရှိတယ်အဲ့ပြင်ဆင်မှုတွေလုပ်နေတဲ့ပုံမှာကျွန်တော်တို့စိတ်မကောင်းတာကတော့ transparency မရှိဘူး EIA SIA ပြည်ပသား regulation ရဆောင်ရွက်တာမရှိတော့ဒေသခံပြည်သူတွေအနေနဲ့သူတို့နဲ့ပူးပေါင်းဆောင်ရွက်တာမရှိတော့တကယ်ငင်းကြတဲ့အခြေအနေတက်ကိုမရနိုင်ဘူးဒါကလည်းအမှန်ကပြင်းလင်းမြင်သာမှုအပြည့်အဝနဲ့ဒီညဉ့်ညားရေးလုံးဝမထိခိုက်အောင်ဒီ EIA SIA regulation တွေကိုသိပ္ပံနည်းချက်ကုနာဆောင်ရွက်တာတွေနဲ့ကိုနိုင်ငံတော်အစိုးရဘက်ကနေပြီးကျွန်တော်တို့ဒီပြည်သူလူထုနဲ့အတူဆောင်ရွက်တဲ့အခြေအနေဖြစ်တယ်ဒါကဒီပြင်ဆင်မှုအခြေအနေပေါ့နော်တကယ်ကတော့ဒီရေးစည်းရေးလာထိခိုက်မှုတို့ဘာလို့ဆိုတာတန်တမန်နေမဆောက်သေးတဲ့အတွက်သူ့ရဲ့ထိခိုက်မှုကိုကျွန်တော်မပြောနိုင်သေးဘူးဒါပေမဲ့လို့အဲ့ဒီမြို့ဝပိုင်းရဲ့အခြေအနေကြည့်ရတာတော့ရာသီဥတုကြောင့်တော့လကောင်းပေါ့ climate change ကြောင့်တော့လကောင်းဟိုအပေါ်ပိုင်းမှာကျွန်တော် EC ရေလာကိုတားဆီးမဲ့ရုပ်ပြည်ဘက်ကစာမချက်တွေရှိကောင်းရှိမယ်ဒါကြောင့်မို့လို့ဒီမြို့ဝပိုင်းမှာတော့ကျွန်တော်တို့ဒီရေငန်ထိုးဖောက်ဝင်ရောက်မှုကအရင်နဲ့မတူဘူးကြောင်းလဲမှုတွေရှိတယ်နောက်တကဒီမြစ်တွင်းမှာရှိတဲ့တန်ဇာတတွေဖြစ်တဲ့၅တန်ဇာတကလည်းကျွန်တော်တို့ဒီမြို့ဝပါဝင်ပေါ့ဆိုးမှုတွေကျွန်တော်တွေ့ရပါတယ်
အနွားစီဝဗေဒပညာရှင်ဥအောင်မြင့်ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆောင်ကြအောင်ပါနော်
ဒေါက်ကမြူသက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရတာပါVOA American တန်ရဲ့2020ပြည်နှစ် January 25ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လင်းပေးနေတာဖြစ်ပါတယ်။အခုမနက်ပိုင်းထုတ်လင်းပေးခဲ့တဲ့တနားရီအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီအထိ line to meter 20 kHz 15133ည line to meter 25 kHz 118.3 ည line to meter 32 kHz 9335တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့စနေနေ့မနက်ခင်းသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါမယ်ခင်ဗျာ
။တရုတ်နိုင်ငံမှာအသက်ရှင်လမ်းကြောင်းဆိုင်ရာကိုရိုနာဗိုင်းရပ်စ်ရောဂါပိုးသစ်ကူးစက်ပြန့်ပွားနေတာကြောင့်ရောဂါပိုးစတင်တွေ့ရှိရာဝူဟန်မြို့နဲ့မြန်မာနိုင်ငံမန္တလေးမြို့အကြားပြေးဆွဲနေတဲ့ China Eastern Airlines တရုတ်ရှေ့ပိုင်းလေကြောင်းလိုင်းရဲ့လေယာဉ်ပြန်တက်မှုတွေကိုရပ်ဆန့်ထားတဲ့ကြောင်းလေကြောင်းလိုင်းကဇန်နဝါရီလ24ရက်နေ့ရဆွဲနေတဲ့ဝန်ကြီးညာပါတယ်။ဝူဟန်မြို့ကိုဝင်ထွက်ပြန်တက်နေတဲ့လေကြောင်းလိုင်းအလုံးကိုရပ်ဆန့်ထားလိုက်တာဖြစ်ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ virus ပိုးကိုထိန်းချုပ်နိုင်တယ်လို့ယူဆတဲ့အချိန်အထိလင်းပြန်တမှုတွေကိုဆန့်ကန့်ထားမယ်လို့ဆိုပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာရှိတဲ့မြန်မာတန်ယုံကလည်းတရုတ်နိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေသတိထားသွားလာနေထိုင်ကြဖို့သတိပေးချက်ထုတ်ပြန်ထားပါတယ်။ပြင်သစ်နိုင်ငံမှာတော့ coronavirus ပိုးကူးစက်ခံရသူ3ဦးပထမဆုံးပေါ်လာတာကြောင့်ဒါဟာဥရောပတိုက်မှာ virus ပိုးကူးစက်ပြန့်နှံ့သွားပြီဆိုတဲ့သဘောဖြစ်ပါတယ်။ virus ပိုးကူးစက်ခံထားရသူ2ဦးစလုံးဟာမကြသေးခင်ကဒီကမှာခင်ဗျာဗိုင်းရပ်စ်ကိုဆက်ခံထားရသူတွေဟာမကြသေးခင်တရုတ်နိုင်ငံကိုသွားခဲ့သူတွေဖြစ်တယ်လို့ပြင်သစ်ကျမကြီးတာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်။အိန္ဒိယမြန်မာနယ်စပ်မနီပူရပြည်နယ်အတွင်းမှာလည်းမနီပူရပြည်နယ်အတွင်းဥခရုခရိုင်ထဲမှာလည်းအမည်မသိထူးဆန်းတဲ့ရောဂါတစ်ခုကြောင့်လူ2ဦးသေဆုံးသွားတဲ့အတွက်ပြည်နယ်ကျမကြီးရရှိတွေကအဲ့ဒီနေရာကိုအရေးပေါ်သွားရောက်စစ်ဆေးနေကြောင်းအိန္ဒိယအခြေစိုက် Express သတင်းမှာဖော်ပြထားပါတယ်။အသေးစိတ်တက်ခွဲစမ်းသပ်မှုတွေပြုလုပ်ဖို့အဲ့ဒီကျမကြီးရရှိတွေကဒေသခံခြေရွာသားတွေရဲ့သွေးနမူနာတွေကိုယူသွားခဲ့တယ်လို့ပြောဆိုပါရခင်ဗျာသမ္မတတော်နဲ့ထရန့်ပေါ်တရားဆွဲဆိုထားတဲ့အမှုကိုအထက်လွှတ်တော်မှကြားနာပွဲတွေတောက်ချာနေကဆက်လက်ပြုလုပ်တာမှာသမ္မတထရန့်အပေါ်ဆွဲချက်တစ်ခုဖြစ်တဲ့လွှတ်တော်လုပ်ငန်းများကိုဟန်တာနောက်ဆက်ချင်းဆိုတဲ့ဆွဲချက်နဲ့ပတ်သက်လို့ဒီမိုကရက်အောက်လွှတ်တော်တွေကအမတ်တွေကတင်ပြပြောဆိုခဲ့ကြပါတယ
်စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။အစီအစဉ်မှုကကျွန်တော်ရဲမစ်ထွန်ပါ။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter second sego 25ရုပ်ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါ။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.